Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American Time ရဲ့2022ခု November လ2ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ2440နဲ့51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံနဲ့ဖြစ်နေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုတာဝန်ယူတင်ဆက်ပေးပါပါ
။မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင်ကျွန်မတင်ကြီးထိုက်ပါ။ယူကရိန်းနိုင်ငံနီပရိုမြစ်အရှေ့ဘက်ကအနီးကဒေသခံ9000လောက်ကိုနေရာပြောင်းရွှေ့ဖို့ရုရှားကညွှန်ကြားထားပြီးဒါဟာအတင်းအဓမ္မနေရာပြောင်းရွှေ့မှုအဖြစ်ယူကရိန်းကပြောပါတယ်။ဆီယနာသိမ်းပြီးနောက်ပိုင်းအကြမ်းဖက်မှုတွေကြောင့်မြန်မာနိုင်ငံမှာနိုင်ငံတွင်းအိုးအိမ်ဆွတ်ထွက်ပြေးရတဲ့ကလေးငယ်9000ကျော်ရှိပြီလို့အကူအညီပေးရေးအဖွဲ့ Save the Children ကပြောပါတယ်။သတင်းသမားတွေကိုတပ်ဖြတ်တာအပါအဝင်မီဒီယာတွေအပေါ်ဖိနှိပ်မှုရှိပေမဲ့အပြစ်ပေးအရေးယူမခံရတဲ့အဆိုးဆုံးနိုင်ငံတွေစီးရင်မှာမြန်မာနိုင်ငံကိုပထမဆုံးအချိန်ဖြစ်ထည့်သွင်းလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြမှာဖြစ်ပါတယ်။
ကျေးဇူးတင်ပါတယ်ရှင်။သတင်းတွေပြမှာတော့သတင်းဆောင်မတွေသတင်းပေးပို့ချက်တွေကိုနားဆင်ရမှာပါ။ဒီထဲမှာမှ ARD သတင်းဌာနထုတ်ဝေသူဦးတောင်ဝင်းကိုစစ်ကောင်စီကတရားစွဲဆိုတာနဲ့ပတ်သက်ပြီ
းဦးတောင်ဝင်းဒီ ARD နဲ့ဘာမှမဆိုင် ARD သတင်းကန်းကအက်ဒီတာတွေကဆုံးဖြတ်ချက်တွေနောက်ပြီးတော့ဘာသတင်းတွေဘလို့ရေးပြီးတော့ဘလို့ဖော်ပြမယ်ဆိုတဲ့နေ့စဉ်ထုတ်လုပ်ချက်တွေဒါဦးတောင်ဝင်းနဲ
့ ARD သတင်းဌာနအက်ဒီတာဦးရဲစာနေပါဦးတောင်ဝင်းကိုထောင်ဒဏ်တစ်သက်ချမှတ်နိုင်တဲ့ပုံမှန်နဲ့တရားစွဲဆိုဖို့ပြင်နေတာစိတ်ကြွဆေးထုတ်လုပ်မှုသုံးဓာတ်ရုပ်ပစ္စည်းတွေမြန်မာနိုင်ငံတင်သွင်းမှုကိုထိုင်းကထိန်းချုပ်ဖို့လုပ်နေတာကမ္ဘာအလုံသမားအခြေအနေဆိုးဝါးလာနေတဲ့အကြောင်းနောက်ပျက်စီးသွားတဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေကိုအတုလုပ်ပြီးလူနာတွေကိုအကူအညီပေးနေတဲ့သတင်းဆောင်မတွေတင်ပြပေးဖို့ရှိပါတယ်။ဒါပြင် American နိုင်ငံရေး ISP မြင်ကွင်းကျင်မှတ်စုကမ္ဘာတလွှားခီးသွားအပတ်စဉ်ကဏ္ဍတွေနဲ့အတူရခိုင်ပြည်နယ်ကဝင်းကျင်ထိန်းသိမ်းရတဲ့လှုပ်ဆောင်နေတဲ့ဒေါက်တာမောင်မောင်ကြီးရဲ့လှုပ်ဆောင်ချက်တွေကိုလည်းကြားကြမှာပါ။အခုတော့ဗုဒ္ဓဟူးနေ့မနက်ခင်းထိတ်တန့်ရောက်သတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုခင်မောင်ဆွေးမင်းတို့ကပြောပြပေးမှာပါ
။ယူကရိန်းနိုင်ငံနီပရိုမြစ်အရှေ့ဘက်ကနီးမှာနေကြတဲ့တောင်းနဲ့ချီတဲ့ယူကရိန်းပြည်သူတွေကိုနေရာပြောင်းရွှေ့ဖို့ရုရှားကညွှန်ကြားထားပြီးဒါဟာအတင်းအကျပ်အိုးအိမ်ဆွတ်ခွာပြောင်းရွှေ့ခိုင်းမှုမြောက်တယ်လို့ယူကရိန်းကပြောဆိုထားပါတယ်။ယူကရိန်းရဲ့တံပြန်ထိုးစစ်ကြီးဆင်းရွက်လာမဲ့အရေးစိုးရိမ်ချက်ရှိနေတာကြောင့်ရုရှားကအနာပိုင်တွေကဒေသခံ9000လောက်ကိုရွှေ့ပြောင်းခိုင်းနေတယ်လို့ပြောဆိုကြပါတယ်။ရုရှားဘက်ကအရက်သားနေအိမ်တွေနဲ့ရေးချီတဲ့အခြေခံအဆောက်အုံတွေကိုဆက်လက်ပစ်မှတ်ထားတိုက်ခတ်နေပြီးရုရှားကမစ်ဆိုင်းဒုံးကြီးလေးစင်းနဲ့ညအချင်းပြစ်ခတ်ခဲ့တာကြောင့်စိတ်ကမ်းမြို့မိုက်ကိုလိုက်မှာတော့လူနေအရာအဆောက်အုံတစ်ခုရဲ့ထက်ဝယ်နေပါပြိုကျခဲ့ရပါတယ်
။ Russia has launched nearly 100 missiles attacking Ukraine's water and energy supplies.
ရုရှားရဲ့တိုက်ခိုက်မှုကိုရှုတ်ချကြောင်းတနင်္လာနေ့နဲ့အင်ကာနေ့တွေမှာရုရှားဘက်ကမစ်ဆိုင်းဒုံးအစင်းတရာနီးပါးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကအင်ကာနေ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အနွေးဓာတ်ရုံးနဲ့လာချိန်မှာရုရှားရဲ့အခုလိုတိုက်ခိုက်မှုတွေဟာဆိုရင်လူတွေကိုပိုပြီးဒုက္ခရောက်အောင်ရည်ရွယ်တာဖြစ်တာကြောင့်အင်မတန်ယုံပါတယ်လို့လည်းပြောခွင့်ရ Price ကပြောပါတယ်။ယူကရိန်းရဲ့စွန့်အင်စက်ရုံတွေကိုတနင်္လာနေ့မှာရုရှားတို့ကဒါဇင်နဲ့ချီတဲ့မစ်ဆိုင်းဒုံးတွေနဲ့ပစ်ခတ်ခဲ့တာကြောင့်လျှက်စင်ပြီးပြတ်တောက်တောက်သုံးရီမလုံလောက်မှုနဲ့ဆက်သွယ်ရေးဝန်ဆောင်မှုတွေလည်းပြတ်တောက်စေခဲ့ပါတယ်။အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တယ်ဆိုတာကိုတော့ရုရှားကငြင်းဆိုထားပါတယ်ရှင်
။ဆိုမာလီနိုင်ငံမိုဂါဒီရှုမြို့တော်မှာအယ်ရှာဗာအကြမ်းဖက်အဖွဲ့ရဲ့ဘုံခွဲတိုက်ခိုက်မှုနှစ်ခုကြောင့်သေဆုံးသူ121ယောက်ရှိသွားပြီလို့ကျန်းမာရေးဝန်ကြီးဒေါက်တာအလီဟာဂျီအဒမ်ကအင်ဂါနေကပြောပါတယ်စနေနေ့ကဘုံပေါက်ကွဲမှုကြောင့်လူ10ဦးပျောက်ဆုံးနေကြောင်းလဲသူက VOA ဆိုမာလီဌာနကိုပြောပါတယ်အစိုးရကနေဖွဲ့စည်းထားတဲ့အရေးပေါ်တုံ့ပြန်ကယ်ဆယ်ရေးကော်မတီရဲ့မှတ်တမ်းအရဒဏ်ရာရရှိသူပေါင်း333ဦးရှိတယ်လို့သူကပြောပါတယ်အင်ဂါနေမနေ့မှကိုပဲဒဏ်ရာရရှိသူ142ဦးကိုဆေးရုံတင်ပေးခဲ့ရပြီးအဲ့ဒီအထက်ကတချို့ကို ICU အထူးကျမှတ်ကုသဆောင်မှာကုသပေးနေကြောင်းသူကပြောပါတယ်ဒါအပြင်မိမိတို့မိသားစုဆွေမျိုးနေတဲ့ကပျောက်ဆုံးနေတဲ့သူတွေရှိရင်လည်းအစိုးရအနေနဲ့ကူညီဆောင်ရွက်ပေးဖို့အတွက်ဆက်သွယ်ရေးစင်တာတစ်ခုဖွဲ့လှစ်ထားကြောင်းလည်းကျန်းမာရေးဝန်ကြီးကပြောပါတယ်။အဲ့ဒီဘုံပေါက်ကွဲမှုကြောင့်ဆေးရုံတက်ကုသပေးရသူတွေနဲ့ဆေးရုံကိုလာရောက်ကြတဲ့ဆွေမျိုးတွေကိုပါအစားအစာနဲ့ရေးပေးဝေထားကြောင်းသူကပြောပါတယ်။ဆိုမာလီသမ္မတဟာဇန်ရှိတ်မိုဟာမက်ကလည်း နိုင်ငံကအတိုင်းဝိုင်းအနေနဲ့ဆေးစရာဝင်တွေဆင်လွတ်ပြီးဒဏ်ရာရတဲ့သူတွေကိုကူညီကူတာပေးဖို့မြစ်တာရခံလိုက်ပါတယ်အဲ့ဒီဘုံဖောက်ခွဲမှုကိုအယ်ရှာဘအစ္စလာမစ်အချမ်းမဲ့အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ကြေညာခဲ့ပါတယ်။အဲ့ဒီအဖွဲ့စည်းဟာဆိုမာလီနိုင်ငံမှာနိုင်ငံတကာကအသိမှတ်ပြုထားတဲ့အစိုးရကိုဖြောက်ချပြီးအစ္စလာမစ်နိုင်ငံထူထောင်ဖို့လက်နက်ကင်တိုက်ခိုက်နေပါတယ်။စနေနေ့ကဘုံဖောက်ခွဲမှုအချမ်းဖက်မှုကိုအမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂတို့ကပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်ခင်ဗျာ။
အီရန်နိုင်ငံမြို့တော်တေရာမှာအင်ကာနစ်ကရာနစ်ချီတဲ့ဆန္ဒပြသူတွေကမကြောက်နဲ့အလုံးအတူရှိနေတယ်ဆိုတဲ့ကြွေးကြော်သံတွေနဲ့ချီတက်ခဲ့ကြသလိုတက္ကသိုလ်ကြီးအတော်များများမှလည်းကျောင်းသားတွေကထိုင်တဲ့ပိတ်ဆင်နွှဲခဲ့ကြပါတယ်။ဘာသာရေးရဲကဖန်ထားစေအသက်22နှစ်အရွယ်မာဆာအာမီနီတည်ဆုံခဲ့ရပြီးတဲ့နောက်စက်တင်ဘာလအတွင်းအီရန်မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါ။နေ့စဉ်ဆန္ဒပြပွဲတွေဟာဆိုရင်အီရန်သမိုင်းမှာအစိုးရဆုံးစင်ခေါ်ချက်ဖြစ်လာနေပြီလို့လည်းသုံးသပ်သူတွေကပြောပါတယ်။စနေကြကောင်းမီကျုံမဝတ်တဲ့အတွက်ဆိုပြီးကတ်လူမျိုးအမျိုးသမီးကိုမြို့တော်တေရန်မှာဖမ်းခဲ့တာပါရဲဖမ်းခံရပြီးနောက်၃ရက်မြောက်နေ့မှာသူမတေးဆုံးခဲ့ရပြီးအာမီနီမှာနှလုံးရောဂါအခန့်ရှိကြောင်းရဲကထုတ်ပြန်ပါတယ်သူမမှာနှလုံးရောဂါရာဇဝင်မရှိကြောင်းမိသားစုကပြောပါတယ်ဆန္ဒပြပွဲတွေအတွင်းလူပေါင်း200ကျော်တေးဆုံးခဲ့ရပြီးလူပေါင်းများချီဖမ်းဆီးခံထားရတယ်လို့လည်းအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကပြောဆိုထားပါတယ်ရှင်
ဣသရေလနိုင်ငံအင်ဂါနီကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲဆန်ဒါရှင်တွေအပေါ်ကောက်ယူခဲ့တဲ့စစ်တမ်းတွေအရဝင်းကြီးချုပ်ဟောင်းဗင်ဂျမင်နေတာညာဟုဟာတကြော့ပြန်အနိုင်ရနိုင်တယ်လို့ခန့်မှန်းနေကြပါတယ်။သူ့ရဲ့လက်ရာရင်းပါတီဟာမဟာမိတ်တွေနဲ့အတူပုတ်ခါတီကာနဲ့မဲအများစုကိုရရှိလိမ့်မယ်လို့ခန့်မှန်းထားကြပါတယ်။ဣသရေလနိုင်ငံမှာဝင်းကြီးချုပ်အဖြစ်အချိန်ကြာကြာတာဝန်ထမ်းဆောင်ခဲ့တဲ့သူ့အနေနဲ့အမတ်စုစုပေါင်း120ရှိတဲ့ကနက်ဆက်လွှတ်တော်မှာ62နေရာဒါမှမဟုတ်62နေရာအနိုင်ရလိမ့်မယ်လို့ယုံကြည်နေကြပါတယ်အစောပိုင်းခံမှန်းတွက်ချက်မှုတွေအရာကတော့ရွေးကောက်ပွဲနောက်ဆုံးရလတ်နဲ့ကွဲပြားမှုရှိကောင်းရှိနိုင်ခဲ့ပါတယ်နောက်ဆုံးမဲရလတ်ကိုဒီသတင်းပတ်နောက်ပိုင်းမှာအတည်ပြုနိုင်လိမ့်မယ်လို့ခံမှန်းရပါတယ်ဒါပေမဲ့လည်းလက်တလော့မဲရလတ်တွေအရာလက်ရာအုပ်စုကအားကောင်းနေတာတွေ့ရပါတယ်ဣသရေလနိုင်ငံမှာ၄နှစ်အတွင်း၅ချိန်မြောက်ရွေးကောက်ပွဲကျင်းပရတာနဲ့ပတ်သက်ပြီးမဲဆန္ဒရှင်တွေစိတ်ပြက်နေကြပြီမဲ့ပြီးခဲ့တဲ့1999ခုနှစ်ရွေးကောက်ပွဲနောက်ပိုင်းမှာမဲလာပေးသူအများဆုံးဖြစ်ပါတယ်ခင်ဗျာ
ပြည်ရင်အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9633ဟိုင်းဒိုမီတာ51kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်။မြန်မာနိုင်ငံတည်းကအချမ်းဖတ်မှုတွေကနေအိုးအိမ်ဆွန့်ထွက်ပြေးတိမ်းရှောင်ရသူကလေးငယ်9သိန်းကျော်ထိရောက်ရှိလာပြီးအခုအညီအကြီးအကျယ်လိုအပ်နေတဲ့ကလေးတွေကိုနိုင်ငံတကာအတိုင်းဝိုင်းကပို့ပြီးအကာအကွယ်ပေးချဖို့နိုင်ငံတကာအခုအညီပေးရေးအဖွဲ့ Save the Children ကနိုဝင်ဘာလ၁ရက်နေ့မှာပန်ကြားပါတယ်မြန်မာပြဒနာဟာဆိုရဲကဘာမှာရန်ပုံငွေမလုံလောက်ဆုံးလူသားချင်းစာနာမှုဆိုင်ရာအချက်အသေးကြီးဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ဆရာနာတင်ပြီးနောက်ပိုင်းပေါ်ပေါက်လာတဲ့မြန်မာနိုင်ငံတွင်းကလူသားချင်းစာနာမှုဆိုင်ရာအချက်အသေးကြီးကိုဖြည့်ရှင်းနိုင်ရေးကုလသမဂ္ဂကလည်းရန်ပုံငွေဒေါ်လာ643သန်းထပ်မံလိုအပ်နေတယ်လို့ပြောဆိုထားတာပါ
။ In Myanmar, our team is concerned that ongoing hostilities continue to endanger the safety of civilians.
မြန်မာနိုင်ငံတွင်းမှာစစ်ပွဲတွေဆက်ဖြစ်နေတာကြောင့်အရက်သားတွေရဲ့ဘေးကင်းလုံခြုံမှုကိုစိုးရိမ်ကြောင်း2021ခုနှစ်ဖေဖော်ဝါရီလအတွင်းစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပြည်ပခါတွေနဲ့မလုံခြုံမှုတွေကြောင့်အိုးအိမ်ဆွန့်ထွက်ပြေးရသူအသစ်တစ်ထက်သမတသန်းထိတိုးလာတာကြောင့်နိုင်ငံတွင်းမှာပဲအိုးအိမ်ဆွန့်ထွက်ပြေးရသူတစ်ထက်သမ၄သန်းထိရောက်ရှိနေကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှလုပ်တဲ့အင်ကာနစ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါဆီယနာတင်ပြီးနောက်ပိုင်းပြိပခတွေကနေအိုးအိမ်ဆွန့်ထွက်ပြရသူပေါင်းတက်တမ၄သန်းကျော်တဲ့မှာကလေးငယ်က9သိန်း2000ပါဝင်ကြောင်းအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ရိုဟင်ဂျာကလေးငယ်ကလည်း9သိန်းရှိတယ်လို့ Save the Children အဖွဲ့ကနိုဝင်ဘာလ၁ရက်နေ့ထုတ်ကြေညာချက်မှာဖော်ပြထားပါတယ်ရှင
်။တရင်သမားတွေကိုတပ်ဖြတ်တာအပါအဝင်မီဒီယာတွေအပေါ်ဖိနှိပ်မှုတွေရှိနေပြီးမဲ့အပြစ်ပေးအရေးယူမခံရတဲ့အစိုးဆုံးနိုင်ငံတွေစီးရင်မှာမြန်မာနိုင်ငံကိုပထမအဦးဆုံးအကြိမ်ဖြစ်ထည့်သွင်းလိုက်ပါတယ် ညူယောက်ခြေဆိုင်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ရဲ့2022ခုနှစ်အညွန်ကိန်းမှာဖမ်းဆီးထားစဉ်တေဆုံးခဲ့ရသူ3ယောက်အပါအဝင်ပြီးခဲ့တဲ့7နှစ်အတွင်းမြန်မာနိုင်ငံမှာသတင်းမီဒီယာသမား5ယောက်အသက်ခံခဲ့ရကြောင်းဖော်ပြထားပါတယ်။သတင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေရှိပေမဲ့အပြစ်ပေးအရေးယူမခံရတဲ့စီးရင်မှာပထမအဦးဆုံးအကြိမ်ပါဝင်လာသလိုသတင်းသမားတွေကိုဖမ်းဆီးထိန်းသိမ်းနိုင်တဲ့ထိန်းထမ်းသည့်သတင်းသမားတွေကိုဖမ်းဆီးထိန်းသိမ်းတဲ့နိုင်ငံတွေစီးရင်မှာအဆင့်တိုးလာတာဟာမြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်စန္ဒပြသူတွေနဲ့သတင်းဖော်ပြဖို့ကြိုးပမ်းသူတွေအပေါ်ဘယ်လောက်အထိအပြင်းထန်ဖိနှိပ်လာတယ်ဆိုတာပြသရာရောက်တယ်လို့လဲ CPJ အဖွဲ့ရဲ့ဥက္ကဋ္ဌဂျိုဒီဂန်စပါက VOA ကိုပြောပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကလူအသေးပြောက်များခဲ့တဲ့ဟယ်လိုဝင်းပွဲတော်လာလူအုပ်ကိုဂိုင်းတွဲထိမ့်သိမ့်ဖို့ပြက်ကွက်ခဲ့ကြောင်းတောင်ကိုရီးယားရဲချုပ်ကဝန်ခံပြောဆိုလိုက်ပါတယ်။နိုင်ငံရဲ့ငြိမ်းချမ်းရေးကာလအတွင်းအသေးပြောက်များစွာမတော်တဆမှုကိုမချေမနှက်ဖြစ်နေကြတဲ့လူထုကိုထိမ့်နိုင်ဖို့အာဏာပိုင်တို့ကြိုးစားနေကြရတာလည်းဖြစ်ပါတယ်။စနေနေ့နှောင်းပိုင်းအခင်းမဖြစ်ခင်မှာစိုးရိမ်ချောင်းယုတ်နေကြတဲ့ပွဲလာပရိသတ်တွေကအရေးပေါ်ဖုံးခေါ်ဆွမှုအတော်များများကိုရဲတပ်ဖွဲ့ကလက်ခံရရှိခဲ့ကြောင်းကနေဦးစုံစမ်းစစ်ဆေးမှုတင်မှာတွေ့ရတယ်လို့လဲကိုရီးယားရဲတပ်ဖွဲ့ရဲ့အကြီးအကဲယွန်ဟီကျွန်းကပြောပါတယ်အစောဆုံးတယ်လီဖုန်းခေါ်ဆွန်မှုကိုညနေ 6:34 မိနစ်မှာလက်ခံရရှိခဲ့ပြီးအဲ့ဒီနောက် 3:00 ခွဲအတွင်းနောက်ထပ်ဖုန်းခေါ်ဆွန်မှု10ခုရရှိခဲ့တယ်လို့လဲရဲကပြောပါတယ်ရှင
်အတိုက်ခံတွေကိုဖိနှိပ်ရမှာအသုံးချနေတယ်လို့သတင်းတွေထွက်နေပြီးတရုတ်နိုင်ငံရဲ့ပြည်ပရဲစခန်းတွေလို့ဆိုနေကြတဲ့နေရာနှစ်ခုကိုချက်ချင်းပိတ်ဖို့နယ်သာလန်အစိုးရကအင်ကာနေကညွှန်ကြားလိုက်ပါတယ်။တန်တမာရဲ့အကူအညီပေးဖို့လို့တရုတ်အာဏာပိုင်တွေကပြောထားတဲ့အမ်စတာဒမ်မြို့တော်နဲ့ရော်တဒမ်မြို့တွေကစင်တာတွေဟာရဲတွေလိုအလုပ်လုပ်နေကြပြီးမဲ့အင်းရှင်းနယ်သာလန်အစိုးရကိုအသိပေးမထားဘူးလို့လည်းဒေသခံမီဒီယာတွေကပြီးခဲ့တဲ့လမှာစပိန်အခြေစိုက် Safeguard Defenders ဆိုတဲ့ NGO အဖွဲ့ကစက်တင်ဘာလအတွင်းစုံစမ်းစစ်ဆေးချက်အရတရုတ်အစိုးရဟာနယ်သာလန်နိုင်ငံမှာစင်တာနှစ်ခုအပါအဝင်ပြည်ပနိုင်ငံတွေမှာရဲစခန်းလိုနေရာ54ခုဖွင့်လှစ်ထားတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ဘုဒ္ဓဖုနေမနဲ့ထိတ်တန်းရောက်တဲ့တဲ့တွေကိုမတ်တင်ကြီးထိုင်တဲ့ကိုခင်မောင်ဆိုမင်းတို့ပြောပြပေးခဲ့ကြတာပါဒီအပတ်စဉ်ကဏ္ဍတွေမတိုင်ခင်အရင်ဆုံးသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ထိုင်းဘက်ကဆေးဝါးဆိုင်ရာထိန်းချုပ်မှုတွေအကြောင်းကိုမတင်ပြခင်မှာပထမဆုံးမြန်မာနိုင်ငံတွင်းကသတင်းသမားတွေအကြောင်းကိုကြည့်ရအောင်ပါ။အေယော်ရီသတင်းဌာနပြည်တွင်းထုတ်ဝေခွင့်လိုင်စင်မှာထုတ်ဝေသူဖြစ်နေတဲ့ပြည်သူပါတီဗဟိုအလုပ်မှုဆောင်ဦးတောင်ဝင်းကိုစစ်ကောင်စီကထောင်နှံတသက်ချမှတ်နိုင်တဲ့ပုံမှန်နဲ့တရားဆက်ဆုပ်ဖို့ပြင်နေတယ်လို့သူ့ရဲ့အကျိုးဆောင်ရှေ့တင်ကပြောပါတယ်။လက်ရှိမှာတော့ဦးတောင်ဝင်းကိုအင်းစိန်အကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းထားတာပါ။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုရဲမုံကပြောပြပေးပါမယ
်။ဦးတောင်ဝင်းကိုစစ်ကောင်စီကပြီးခဲ့တဲ့စက်တင်ဘာလ29ရက်နေ့ကအဲဇင်းဝင်စစ်ပြီးနေအိမ်ကနေဖမ်းဆီးသွားကအောက်တိုဘာလထဲမှာပဲအင်းစိန်ထောင်ကိုပို့ဆောင်ခဲ့တာဖြစ်တယ်လို့မိသားစုနဲ့နှီးဆက်သူတူက VOA ကိုပြောပြပါရယ်။ဦးတောင်ဝင်းကိုလာမယ့်နိုဝင်ဘာလ10ရက်နေ့မှာရုံးထုတ်စစ်ဆေးဖို့ရှိတယ်လို့သူရဲ့ရှင်နေက VOA ကိုပြောပါတယ
်။တောင်းဝင်းကူတောင်းဝင်းရဲ့ရှင်နေတော့မင်းတို့ပြီးခဲ့တဲ့ရုံးချင်းပါတော့ CMB ပဲလောက်ပါသေးတယ်ခင်ဗျ။အမေကြီးတို့ဒီညီနိုင်ပေါ့နော်။ CMB ကိုပြန်ချိန်ထားပါလေ။ 124 ဘုမတရားနဲ့ဆက်လိုက်ကကြီးပေါ့နော်။ဒီအောင်ကြီးရဲ့ချုပ်ဝင်တာဝန်ငါဖြစ်နေတရားဆွဲခံထားတာ။ဒါကတော့ဟိုကျန်တဲ့သူကတော့ဒီမှာမရှိတော့ဘဲအိတ်ဓာတ်ရောက်သွားပြီလေ။အဲအဲ့မှာကျန်ခဲ့တာတောင်းဝင်းတယောက်ဝင်ကျန်ခဲ့တာ။ကျောင်းတောင်းရလက်ကြည့်ဟိုဘာကသူကအဲ့ရဒုက္ခပါတယ်လို့သူကမကြင်ညာထားဘူးကြင်ညာထားတဲ့ခါကျတော့ ERV နဲ့ပတ်သက်သူ့မှာတာဝန်ရှိတယ်ဆိုပြီးတော့တရားဆောလိုက်တာပဲ
2022ခုနှစ်ဖေဖော်ဝါရီလ1ရက်အာဏာသိမ်းမှုဖြစ်ပွားပြီးနောက် ERV သတင်းဌာနအပါအဝင်သတင်းမီဒီယာများကိုစစ်ကောင်စီကပိတ်ပင်တာတွေလုပ်ခဲ့ပါတယ်အဲ့ဒီလိုပိတ်ပင်ခဲ့တာမျိုး ERV သတင်းဌာနဟာပြည်တွင်းမှာသတင်းထုတ်လုပ်မှုတွေရပ်ဆိုင်းလိုက်ပြီးအရင်စစ်အစိုးရတွေလက်ထက်တုန်းကလိုပြည်ပမှာပြန်လည်အခြေစိုက်ပြီးonline media အနေနဲ့သတင်းတွေဆက်လက်လုတ်ကင်နေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ12ရက်ကကြိုက်ထီးဦးတောင်ကြီးကင်မွန်စခန်းမှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်လို့သတင်းရေးသားရာမှာစစ်ကောင်စီတပ်မတော်ရဲ့ဂုံတိုက်ခါထိပါစေတယ်ဆိုတဲ့ဆွဆွဲချက်နဲ့အေယာဝတီသတင်းဌာနကိုတရားစွဲမယ်လို့စစ်ကောင်စီဘက်ကပြောဆိုထားပါတယ်။အဲ့ဒီလိုထုတ်ပြန်မပြောဆိုခင်ကတည်းကဦးတောင်ဝင်းကိုဖမ်းဆီးခဲ့ပြီးတရားစွဲဆိုဖို့ပြင်ဆင်ခဲ့တာဖြစ်ပါတယ်။အေယာဝတီသတင်းဌာနအဒီတာသူဖြစ်တဲ့ဦးရဲနီကတော့ လက်ရှိဖမ်းဆီးတရားစွဲဆိုခံရတဲ့ဦးတောင်းဝင်ဟာအေယာဝတီသတင်းထုတ်လွှင့်မှုတွေနဲ့ပတ်သက်လို့တာဝန်ရှိသူတူမဟုတ်ပဲအခုလိုတရားစွဲတာကတရားမျှတမှုမရှိဘူးလို့စစ်ကောင်စီကိုဝေဖန်ပြောဆိုလိုက်ပါတယ်
ပြောနိုင်တာကတော့ကိုတောင်းဝင်းဒီ AR နဲ့ဘာမှမဆိုင်ဘူး AR တတင်းကန်းကတော့ editor တွေကဆုံးဖြတ်ချက်တွေနောက်ပြီးတော့ဘာတတင်းတွေဘလို့ရေးပြီးတော့ဘလို့ဖော်ပြမယ်ဆိုတဲ့နေ့စဉ်ထုတ်လုပ်ချက်တွေကကိုတောင်းဝင်းနဲ့လုံးဝမဆိုင်ပါဘူးခင်ဗျာ2021ဟလာဒီ February နောက်ပိုင်းအာနာသိမှုကြောင့်တတင်းစာလွတ်လပ်ခွင့်တွေပျောက်ဆုံးသွားပြီးတော့တတင်းသမားတွေလုံခြုံရေးနဲ့အန်ဒီကိုစိုးရိမ်ရတဲ့အတွက်ကြောင့်ကျွန်တော်တို့မြန်မာပြည်တဲကကျွန်တော်တို့ရဲ့လုပ်ငန်းတွေကိုအဲ့အချိန်တွေကအဲရပ်ဆိုင်ခဲ့ပါတယ်ခင်ဗျ။ဟိုသူနဲ့ဘာမှမသက်ဆိုင်ပဲနဲ့ဒီလိုမျိုးပုံမှန်အကြီးကြီးနဲ့ဆွဲပြီးတော့ဖန်စီဒီအရေးယူတာဒီလုံးဝကိုအဲ့လိုမျိုးဟိုမဖြစ်တဲ့ကိစ္စလို့ကျွန်တော်ကတော့အဲ့လိုမျိုးဟိုမြင်ပါတယ်ခင်ဗျ။
သမရာဟောင်းဦးသိန်းစိန်လက်ထက်တုန်းကပြည်ပအခြေစိုက်အေယာဝတီသတင်းဌာနဟာပြည်တွင်းမှာသတင်းလုပ်ငန်းလုပ်ဖို့အတွက်တရားဝင်တင်ပြရမှာပြည်တွင်းနေသူသူကနေလုပ်ငန်းလိုင်စင်လျှောက်ပေးဖို့လိုအပ်တာကြောင့်ခင်မင်ရင်းနေသူဦးတောင်းဝင်းကကူညီပေးခဲ့တာဖြစ်တယ်လို့လည်းဦးရဲနီကပြောပါဗျ။စစ်ကောင်စီဘက်ကတော့လက်ရှိဖမ်းဆီးတရားစွဲဆိုခံရတဲ့ဦးတောင်းဝင်းဟာအေယာဝတီသတင်းဌာနအတွက်သတင်းအေဂျင်စီနဲ့ထုတ်ဝေခြင်းလုပ်ငန်းအတိအမှတ်ပြုလက်မှတ်များရယူထားတာမို့ဆိုကအခုလိုအရေးယူတာဖြစ်တယ်လို့တရားရုံးမှာတင်ပြထားပါဗျ။နောက်ပြီးပုံနေချင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေပုံမှန်8ပုံမှန်ခွဲခါခွေးပါစီကန်းချက်ကိုလိုက်နာခြင်းမရှိဘဲနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးအများပြည်သူအေဂျင့်တာယာရေးတို့ကိုထိခိုက်စေတဲ့အကြောင်းအရာများကိုရေးသားလွှင့်တင်ဖော်ပြခဲ့သည့်အတွက်ဆိုကာ AOR သတင်းအေဂျင်စီနဲ့ထုတ်ဝေခြင်းလုပ်ငန်းအသီးသီးကို2022ခုနှစ်အောက်တိုဘာလ26ရက်မှစတင်ကပိတ်သိမ်းလိုက်ပြီလို့ထုတ်ပြန်ထားပါတယ်။ဦးတောင်းဝင်းကိုဆွဲဆိုထားတဲ့ပုံမှန်1/4ကကြီးဟာအစိုးရကိုအမုန်းထားမလေးစားအောင်စာနဲ့ရေးသားထုတ်ဝေတာပြောဆိုတာလှုံ့ဆော်တာမျိုးလုပ်ရင်အရေးယူနိုင်မှုပြဋ္ဌာန်းထားတဲ့ပုံမှန်တစ်ခုဖြစ်ပြီးပြစ်မှုထင်ရှားတယ်လို့ဆုံးဖြတ်ခံရရင်ငွေရန်နှင့်တကွတသက်တကျွန်းတန်ဖြစ်စေငွေရန်နှင့်တကွတသက်တကျွန်းအောက်ရော့သည့်တကျွန်းတန်ဖြစ်စေငွေရန်နှင့်တကွ3နှစ်အထိထောင်ဒဏ်ဖြစ်စေငွေရန်တသက်ဖြစ်စေချမှတ်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ်ခင်ဗျာ
မြန်မာနိုင်ငံတွင်းကသတင်းသမားတွေအခြေအနေကိုကိုရဲမောင်ကပြောပြသွားတာပါနိုင်ဒီနိုင်ငံတကာကမ္ဘာအလုသမားတွေရဲ့အခြေအနေကိုမတင်ပြခင်အခုတော့ထိုင်းဆိုရကမြန်မာကိုတင်ပို့မဲ့ဓာတုဆေးဝါးတချို့ထိန်းချုပ်ဖို့လုပ်နေတဲ့အကြောင်းကိုပြောပြပေးပါမယ်မက်သဖက်တမင်းစိတ်ကြွဆေးထုတ်ရမှာသုံးတဲ့ဓာတုပစ္စည်းတွေမြန်မာနိုင်ငံကိုတင်ပို့ကုန်ကိုထိန်းချုပ်ဖို့အတွက်ထိုင်းအာဏာပိုင်တွေကပြင်ဆင်နေတာပါစိတ်ကြွဆေးထုတ်လုပ်မှုကိုထိန်းချုပ်ဖို့ရည်ရွယ်တဲ့အနေနဲ့ဆိုဒီယမ်ဆန်နဲ့လို့ခေါ်တဲ့ဓာတုပစ္စည်းတင်ပို့မှုတွေကိုရပ်ဆိုင်းထားဖို့အတွက်ထိုင်းဆိုရကလည်းလွှတ်တော်ကိုတင်ပြမယ်လို့ထိုင်းတရားရေးဝန်ကြီးကပြောဆိုလိုက်ပါတယ်အပြည့်စုံကတော့ထိုင်းချေဆိုင် VOA မြန်မာသတင်းတောက်မအေးမာကပြောပြပေးပါမယ
်ထိုင်းနိုင်ငံတဲကိုထိုင်းမြန်မာလာအို၃နိုင်ငံစုံရာရွှေတရိကန်ဒေသထုတ်မူရစည်းဝါးတွေတန်းနဲ့ချီပြီးမကြာခဏဝင်ရောက်နေတာကြောင့်မူရင်နှိမ်နှင်းရေးကိုအပူတပြင်းလှုပ်ဆောင်နေတာပါအခုအခါမှာတော့မီတာဖက်တမင်စိတ်ကြွဆေးပြအမြောက်များထုတ်လုပ်နိုင်တဲ့ကုန်ကျန်းဖြစ်တဲ့ဆိုဒီယမ်ဆယ်ယနိုက်တွေမြန်မာနိုင်ငံကိုတင်ပို့မှုရပ်ဆိုင်းထားဖို့အောက်တိုဘာလ31ရက်နေ့မှာကျင်းပခဲ့တဲ့မူရင်ဈေးဝါကာကွယ်ထိန်းချုပ်ရေးအရေးပေါ်အစည်းအဝေးမှာဆုံးဖြတ်ခဲ့ကြပြီးထိုင်းဆိုရလွှတ်တော်မှလည်းဆွေးနွေးသွားမယ်ဆိုပြီးထိုင်းတရားရေးဝန်ကြီးဆွန်ဆက်ကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
แต่ในประเทศเราเนี่ยสั่งเข้ามาประมาณ 1,150 ตัน
သူပြောသွားတာကတော့ထိုင်းနိုင်ငံထဲမှာဆိုဒီယမ်ဆိုင်ယာနိုက်ကိုပြည်ပနိုင်ငံတွေကနေတင်သွင်းလာကတော့တန်ချိန်1150ထိတင်သွင်းလာခဲ့ပြီးထိုင်းနိုင်ငံတွင်အသုံးပြုတာကတန်ချိန်300ကျော်လာရှိပြီးကျန်တဲ့တန်ချိန်800ကျော်ကိုမြန်မာဘက်ကတင်သွင်းလာတွေ့ရတယ်လို့ဆိုပါတယ်ဆိုဒီယမ်ဆိုင်ယာနိုက်ဟာစိတ်ကြွဆေးထုတ်လုပ်ရမှာအသုံးပြုနိုင်တဲ့ကုန်ကျန်းဖြစ်တာကြောင့်မြန်မာဘက်ကတင်သွင်းမှုကိုရပ်ဆိုင်းဖို့လွှတ်တော်မှအစိုးတင်သွင်းသွားမယ်လို့လည်းဆိုပါတယ်ဆိုဒီယမ်ဆိုင်ယာနိုက်ဟာထိုင်းနိုင်ငံအတွင်းမှာတော့သတ္တုတွေကိုအယောင်တင်တဲ့စိတ်ယုံတွေမှာအသုံးပြုဖို့ခွင့်ပြုထားတာဖြစ်ပါတယ်။2020ခုနှစ်ထဲမှာတော့ထိုင်းဘက်ကဆိုဒီယမ်ဆိုင်ယာနိုက်တန်ချိန်1150တင်သွင်းခဲ့ပြီးထိုင်းကနေတဆင့်မြန်မာဘက်ကိုတန်ချိန်810ပို့ခဲ့တာကြောင့်ဒီကုန်ကျန်းတွေကနေမူရစည်းဝါးတွေထုတ်လုပ်မှာကိုထိုင်းဘက်ကစိုးရိမ်ပုံရတယ်လို့လည်းထိုင်းနိုင်ငံကအလုသမားရေးလှုပ်ရှားသူဦးမင်းဦးကအခုလိုပြောပါတယ်
သူတို့ပြောတာမြန်မာကတကယ်ဝိရစီဝါကိုအတိအကျထုတ်လုပ်ခဲ့ဟိုကြပါတော့ဒီကနေ့တိုင်းပြည်တခုဖြစ်နေတာဆိုတော့အဲ့ဒါတွေကသူတို့တိုင်းပြည်ပြန်ပြီးတော့ဝင်လာလေ ဟိုတကယ်လို့ပိုက်ကုန်ညံ့နေကိုအတုံးချပြီးတော့နာကျင်မှုစိတ်ထုတ်ကြောင်းလည်းသူတို့ဒီမှာသူတို့တိုင်းပြည်တွေပဲပြဿနာတက်မှာဟုတ်ဒါကြောင့်မလို့ပေါ့နော်တကယ်ပဲအဲ့ဒီခုနကတန်ခုနကဆရာပြောကိုမှုစိတ်လောက်တယ်ဆိုလို့ရှိရင်အာမှုဒီမက်တာဖီတမင်ပေါ့နော်ဈေးအလုံးကြီး6.36ဘီလီယံနော်အလုံးကြီးအဲ့လောက်ထုတ်လို့လို့ရမယ်ပေါ့အဲ့ဒါတွေဝင်လာတော့သူတို့ကစိုးရ
အခုလိုမျိုးထိုင်းဆိုရရဲ့ဆိုဒီယံဆိုင်ရိုက်ပြပကိုမရောင်းချဖို့တင်းကျပ်တဲ့ဖိအားပေးမှုကမြန်မာနိုင်ငံတွင်တက်ရောက်မှုရှိမှာမဟုတ်ကြောင်းထိုင်းကမရောင်းရင်လည်းတရုတ်ကနေတိုက်ရိုက်ဝယ်ယူနိုင်တယ်ဆိုပြီးထိုင်းလုပ်ငန်းရှင်တချို့ကတော့မှတ်ချက်ပေးကြပါတယ်အခုရက်ပိုင်းအတွင်းထိုင်းမြန်မာနယ်စပ်ချင်းမိုင်နဲ့ချင်းရိုင်ပြည်နယ်တွေမှာစိတ်ကြွစည်းပြားအလုံးကြီးတန်း20ကျော်ဖမ်းမိခဲ့တယ်လို့လည်းထိုင်းမှုရဲ့နိုင်ငံရေးဘူရိုကလည်းထုတ်ပြန်ထားပါတယ်ထိုင်းနိုင်ငံမြောက်ပိုင်းနယ်စပ်ဒေသကနေနေ့စဉ်စိတ်ကြွစည်းပြားအနည်းဆုံးတန်း280မူရစ်ဆေးဝါးထုတ်လုပ်သူတွေကတင်ပို့နေတဲ့အကြောင်းအောက်တိုဘာလထဲမှာပဲထိုင်းတရားရေးဝန်ကြီးဆွန်ဆက်ကပြောဆိုတာကိုထိုင်းနိုင်ငံထုတ်ဘန်ကောက်ပို့စ်သတင်းစာမှာလည်းဖော်ပြခဲ့ပါတယ်။အဲ့ဒီအချိန်လုံးကတော့ထိုင်းနယ်စပ်အပြင်ဘက်နေရာအနှံ့ပြန့်ကျဲနေတဲ့စစ်ရုံခုနှစ်ခုရှိပြီးစိတ်ကြွစည်းပြားအများအပြားထုတ်လုပ်နေတဲ့အကြောင်းဝန်ကြီးဆွန်ဆက်ကပြောခဲ့ပေမဲ့မြန်မာနိုင်ငံဆိုတဲ့နာမည်ကိုတော့ထည့်သွင်းပြောကြားသွားခြင်းမရှိပါဘူး။ဒါပေမဲ့လည်းစိတ်ကြွစည်းပြားစက်ယုံတွေဟာမြန်မာနိုင်ငံဘက်ချမ်းမှာဆိုပြီးထိုင်းသတင်းစာတွေကရေးပါတယ်။အခုအခါမှာတော့စိတ်ကြွစည်းပြားအမြောက်အများထုတ်လုပ်နိုင်တဲ့ကုန်ကျန်းဖြစ်တဲ့ဆိုဒီယံဆိုင်ယာနိုက်တွေကိုမြန်မာနိုင်ငံဘက်ကတင်ပို့မှုရပ်ဆိုင်းထားဖို့ဆုံးဖြတ်ထားပြီးထိုင်းအစိုးရလွှတ်တော်မှဆွေးနွေးသွားမယ်လို့လည်းပြောသွားပါတယ်။ကယောဂါကူးစက်မှုတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကိုအတုံးချပြီးမြန်မာနိုင်ငံနေကြာရွှေတရီကန်ဘက်မှာလက်နက်ကန်ရာဇဝတ်ကိုင်းတွေကမူရစေးဝါးတွေကိုပို့ပြီးတော့ထုတ်လုပ်ဖြန့်ချီနေတဲ့အကြောင်းကုလသမဂ္ဂမူရစေးနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးအဖွဲ့ UNODC ကလည်းပြောဆိုထားပါတယ်ရှင
်မအေးမသတင်းပေးပို့သွားတာပါအခုတော့အလုသမားတွေရဲ့အရေးကိုတင်ပြပေးပါအောင်မယ်ရုရှားယူကရိန်းစစ်ပွဲနဲ့တရုတ်ပြည်ကစီးပွားရေးဆိုင်ရာအနှောက်အယှက်အခက်အခဲတွေရိုက်ခတ်မှုကြောင့်စီးပွားရေးနဲ့နိုင်ငံရေးဆိုင်ရာအထွေထွေအကျပ်တဲတွေဖြစ်ပေါ်လာပြီးတော့ကမ္ဘာအလုသမားဈေးကွက်ပြန်ပြီးကောင်းမွန်လာရေးအတွက်ချိန်ချောက်နေတယ်လို့နိုင်ငံတကာအလုသမားအဖွဲ့ချုပ် ILO ကနေသတိပေးလိုက်ပါတယ်ဒီ Laser Schlein Geneva ကနေသတင်းပေးပို့ထားတာကိုတော့ကိုဇော်မိုးကျော်ကပြောပြပေးမှာပ
ါကမ္ဘာအလုသမားဈေးကွက်ရဲ့အခြေအနေစိုးဝါးလာတာဟာအလုတ်ကန်ရရှိရေးအတွက်ရောကောင်းမွန်တဲ့အလုတ်ကန်တွေဖြစ်လာရေးအတွက်ပါထိခိုက်နိုင်တယ်လို့ကမ္ဘာအလုတ်သမားအဖွဲ့ချုပ်ကြီးကအောက်တိုဘာလ31ရက်နေ့တနင်္လာနေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဆယ်စုနှစ်နဲ့ချီပြီးငွေကြေးဖောင်းပွားမှုနှုန်းတွေအမြင့်ဆုံးကိုမြင့်တက်နေတာငွေကြေးဆိုင်ရာစည်းမျဉ်းတွေပုံမိုတင်းကျပ်ထားတာနဲ့ကျွေးမြေဝင်တော့ဝင်ဖို့တွေပြည်လာတာစတာတွေအပါအဝင်အကြအတဲမျိုးစုံကြောင့်စားသုံးသူတွေနဲ့စီးပွားရေးလုပ်ငန်းတွေအပေါ်ယုံကြည်မှုကျဆင်းလာခဲ့တယ်လို့ ILO အလုသမားအဖွဲ့ချုပ်ကြီးကပြောဆိုထားပါတယ် ILO ရဲ့ခံမှန်းတွက်ချက်မှုအရတတိယ3လပတ်ကာလအတွင်းတကဘာလုံးအတိုင်းအတာနဲ့အလုလုချိန်ဟာကိုဗစ်ကပ်ဘေးမတိုင်မီကထက် 1.5 ရာခိုင်နှုန်းကျဆင်းနေတယ်လို့ဆိုပါတယ်ဒါဟာအချိန်ပြည့်အလုအကိုင်းတန်း40ကျော်ဆုံးရှုံးရတာနဲ့ညီမျှနေတယ်လို့ ILO ကဖော်ပြထားပါတယ်အခုလိုကျဆင်းရတဲ့အဓိကအကြောင်းအရင်းဟာတရုတ်ပြည်ကစီးပွားရေးဆိုင်ရာအနောက်ရှက်အခက်အခဲတွေနဲ့ယူကရိန်းစစ်ပွဲကြောင့်ဖြစ်ရတာလို့ ILO ရဲ့ညွှန်ကြားမှု Gilbert Hombo ကပြောဆိုပါတယ
် For China what essentially we're saying is the disruption caused namely
တရုတ်ပြည်နဲ့ပတ်သက်ပြီးကျွန်တော်တို့အဓိကပြောဆိုနေတာကတော့ COVID တုံ့ပြန်ဆောင်ရွက်ရေးမှာသိပ်ပြီးတင်းကျပ်လွန်းလာမျိုးတွေတကဘာလုံးအတိုင်းအတာအရဘဏ္ဍာရေးနဲ့ငွေကြေးဆိုင်ရာကိစ္စတွေတင်းကျပ်တာစာရာတွေဟာပြည်တွင်းဝယ်ယူစားသုံးမှုကိုထိခိုက်စေပါတယ
်ယူကရိန်းစစ်ပွဲကြောင့်လူသားချင်းစာနာမှုဆိုင်ရာကုန်ကျစရိတ်တွေအလွန်များပြားပြီးတိုင်းပြည်ရဲ့စီးပွားရေးနဲ့အလုသမားဈေးကွက်ကိုထိခိုက်ပျက်စီးစေပါတယ်စစ်ပွဲကြောင့်အနည်းဆုံးလူ2,000-4,000လောက်အလုအကိုင်းတွေဆုံးရှုံးရတယ်လို့ ILO ကခန့်မှန်းတွက်ချက်ထားပါတယ်စစ်ပွဲကြောင့်ကမ္ဘာမှာအစားအစာဈေးနှုန်းတွေနဲ့လောင်စာဈေးနှုန်းတွေမြင့်တက်ကုန်ပြီးစင်ရမွတ်တေမှုနဲ့အစားအစာမလုံလောက်မှုတွေလည်းမြင့်တက်လာတယ်လို့ ILO ညွှန်ကြားရေးမှူးဟောင်ဘိုကပြောဆိုပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တဲ့အတွက်အိန္ဒိချင်းတိုင်းပြည်တွေရဲ့စီးပွားရေးနဲ့အလုသမားဈေးကွက်ကိုလည်းထိခိုက်မှုတွေဖြစ်စေတယ်လို့လည်းသူကပြောဆိုပါတယ်
။ For example, In Tajikistan, the World Bank is projecting a 40% fall.
ဥပမာပြောရရင်ကမ္ဘာ့ဘဏ်ရဲ့တွက်ချက်မှုအရတာဂျီကစ္စတန်မှာရွှေပြောင်းအလုပ်သမားတွေကပြန်ပို့တဲ့ငွေဟာ40ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ်။ခါဂျစ္စတန်မှာတော့33ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ်။ဒီလိုအခြေအနေတွေဟာနိုင်ငံရေးနဲ့လူမှုရေးဆိုင်ရာမတည်ငြိမ်မှုတွေဖြစ်စေနိုင်ပါတယ်။
ဒီလိုအခြေအနေတွေကြောင့်တရားမဝင်တဲ့ပုံမှန်မဟုတ်တဲ့ကဏ္ဍတွေမှာအလုတ်အကင်တွေတိုးလာနိုင်ပြီးလွန်ခဲ့တဲ့15နှစ်လောက်ကစပြီးအလုတ်အကင်တွေကိုတရားဝင်အလုတ်အကင်တွေဖြစ်အောင်လှုပ်ဆောင်လာနေတဲ့လမ်းကြောင်းကိုလည်းထိခိုက်ပျက်စီးသွားမှာကိုဒီအစီရင်ခံစာရေးသားသူတွေကစိုးရိမ်နေကြပါတယ်။အလုတ်အကင်တွေမှာကြားမခွဲခြားမှုယော့နေလာအောင်လှုပ်ဆောင်နေတဲ့အရေးမှာတိုးတက်မှုတွေရှိလာနေတာဟာလည်းထိခိုက်ပျက်စီးနိုင်တဲ့အန္တရာယ်တွေရှိလာနေသလိုဖွံ့ဖြိုးပြီးနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအကြွားကွာဟမှုဟာလည်းပိုကြီးလာနိုင်တယ်လို့ ILO တာဝန်ရှိသူတွေကပြောဆိုကြပါတယ်
။ကိုဇုံမိုးကြောင့်ပါရှင်အခုတော့ပျက်စီးသွားတဲ့ကိုင်ကအစိတ်ပိုင်းတွေကိုအတုလုပ်ပြီးတော့လူနာတွေကိုအကူအညီပေးနေတဲ့အကြောင်းကိုပြောပြပါရစေ။ American ဘဝထောက်လန်းရေး CIA မှာတာဝန်ထမ်းဆောင်ခဲ့တဲ့အသင်းပြောင်းမှုဆရာကျွမ်းကျင်သူ Robert Barron ဟာဒဏ်ရာကြောင့်ဖြစ်စေယောဂါကြောင့်ဖြစ်စေထိခိုက်သွားတဲ့သူတွေအတွက်အင်္ဂါအတုတွေကိုလှုပ်ပေးနေပါတယ်။သူအခုလိုလှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်ခရီနာဘာရာချန်ကနေပြီးတော့သတင်းပေးပို့ထားပါတယ်။ဥတီမောင်တန်းကတင်ပြပေးမှာပါ
။ယောဂါကြောင့်ဖြစ်ဖြစ်ဒဏ်ရာလိုပဲဖြစ်ဖြစ်ခြေလက်မျက်နှာအစိပ်ပိုင်းထိခိုက်ဆုံးရှုံးခဲ့သူတွေအတွက် Robert Barron ဟာအစားထိုးအတုတွေဖန်တီးပေးခဲ့တာ10စု3စုလောက်ရှိခဲ့ပါပြီ။သူ့လူနာတွေထဲမှာကင်ဆာနဲ့ကိုယ့်ကိုယ်ကိုသတ်သိပြီးအသက်ရှင်ကျန်ရသူတွေပါဝင်ကြပါတယ်။ရဂွန်ကကိုက်လို့နားပြတ်သွားတဲ့မိန်းကလေးငယ်လေးပါဝင်တာပေါ့သူ့ဘဝတစ်လျှောက်လုံးဘယ်ရွန်ကမျက်နာတွေအများကြီးကိုဖန်တီးခဲ့ရတာပါအမေရိကန်ရေတပ်မဂ္ဂဇင်းအတွက်သူကသရုပ်ဖော်ပုံဆွဲတယောက်ဖြစ်1969နှစ်များအတွင်းမှာအလုပ်ဆောင်ဝင်ခဲ့ပါတယ်အဲဒီနောက် CIA ကိုသူရောက်ပါတယ်စာရွက်စာတမ်းအထုလုပ်ရမှာသူ့ရဲ့အမှုပညာကျွမ်းကျင်မှုတွေကိုသုံးခဲ့ရတာပေါ့အဲဒီကနေအသွင်ပြောင်းကျွမ်းကျင်သူဖြစ်လာခဲ့တာပါစပင်းအတုတွေမျက်နှာဖုံးတွေနဲ့အထူးပြုလုပ်ထားတဲ့အတုတွေနဲ့သူအလုပ်လုပ်ခဲ့ပါလေ CIA ကနေ1993ခုနှစ်မှာသူထွက်လာတဲ့အခါဘဝတစ်လျှောက်ရခဲ့တဲ့ကြွန့်ချင်မှုတွေကိုဘယ်လိုသုံးရမလဲဆိုတာသူသိနေပါပြီ Barron ကအခုလိုပြောပါတယ
် If you can change somebody's identity
လူတယောက်ရဲ့အမှတ်သရုပ်ကိုပြောင်းနိုင်ခဲ့ရင်ပုံပြတ်သွားခဲ့တဲ့သူတွေကိုသူရဲ့အမှတ်သရုပ်ပြန်ပေးနိုင်ပါလေ
အနည်း30လောက်သူကဒါကိုလုပ်လာခဲ့တာဆိုတော့လူနာထောင်ပေါင်းများစွာကိုသူကကူညီခဲ့ပါတယ်သူလူနာတယောက်ကအမေရိကန်နိုင်ငံ West Virginia ပြည်နယ်ကဝိန်းဂီယာဟတ်ဖြစ်ပါတယ်သူကနှာခေါင်းနဲ့ဦးခေါင်းမျက်နှာပိုင်းအရိုးတွေကိုဆက်ထားတဲ့ sinus အခေါင်းတွေထဲမှာကင်ဆာဖြစ်ပြီးသူ့ရဲ့နှာခေါင်းဆုံးရှုံးခဲ့ရတာကိုအခုလိုပြောပါတယ
် I had a tumor up in my sinus cavity and if they didn't get it out it was head
sinus အခေါင်းတွေမှာကင်ဆာအကျိတ်ဖြစ်ခဲ့ပါတယ်ထုတ်ပြစ်မရရင်ခေါင်းအထိပြန့်နှံ့သွားနိုင်ပါတယ်ဒီတော့ကင်ဆာတစ်ခုလုံးပေါအောင်နှာခေါင်းတစ်ခုလုံးထုတ်ပစ်လို့ရပါတယ်။ဒါပေမဲ့ဒီအပတ်ကုန်မှာကျွန်တော်ကိုပြင်ပေးမှာပါ။ဒီကပြန်တဲ့အခါကျွန်တော်ပြုံးနေမှာပါ
။တူးချင်းလိုက်လက်တွေ့ကျတဲ့အတုကိုဖန်တီးရတာဘယ်ရွန်ရဲ့အဓိကအလုပ်ပါ။တတ်ရတာအန်ကိုက်ဖို့အရေးကြီးပါတယ်။အသားအရောင်နဲ့တသားလေးဖြစ်ရပါမယ်။1968ခုနှစ်ကရိုက်ခဲ့တဲ့ Planet of the Apes ရုပ်ရှင်နဲ့တခြားရုပ်ရှင်ကားတွေရဲ့ Hollywood Maker ဆရာ John Chambers ရှိက CIA အတွက်သူပညာယူခဲ့ရတယ်လို့ Barron ကပြောပါတယ
် Realism is the ideal
တခုခုကိုလို့အောင်မှာတယုတ်မှန်ဝါရကတကယ်နီးနာပါနားမျက်စိနှောင်းမျက်နှာအလဲပိုင်းနဲ့မျက်နှာတစ်ပြေလုံးစသဖြင့်ပေါ့
တစ်ချိန်မှာ Hollywood လာအလုပ်လုပ်ဖို့ချိန်မှာကသူ့ကိုခေါ်ခဲ့တော့ Barron ကငြင်းဆိုခဲ့ပါတယ်တကယ်လူနာတွေက Hollywood ကတယုတ်ဆောင်နေတဲ့သူ့ကိုအများကြီးပို့လို့ပြီးဒါဟာအလုပ်ကိုနှိုးချစေတဲ့အကြောင်းဖြစ်တယ်လို့လူနာကိုနှုတ်ဆက်ရင်သူကအခုလိုပြောပြပါတယ
်သူကတိတ်ပျော်သွားတယ်ဗျသိတယ်မဟုတ်လားဘလူခန်းစားချက်မျိုးလဲသိတယ်မဟုတ်လားလူတွေအများကြီးအတွက်အခုလိုလုံနိုင်တာ
အမေရိကန်ထောက်လှမ်းရေးအဖွဲ့မှာအပြည့်အဝရခဲ့တဲ့ကျွမ်းကျင်မှုတွေကိုလူတွေကိုနေ့စဉ်ကူညီရမှာသူကအသုံးပြုနေတာဖြစ်ပါတယ်ခင်ဗျာ
ဥတမောင်တမရှင် VOA American တန်ရဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုလို့ရှိရင် VOA ရဲ့ email လိပ်စာက burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလောက်တစ်ချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA application ကို download ရပ
ါမင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တိုင်းရဲ့ဗုဒ္ဓဖူးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီထိလက်ရှိနားဆင်နေတဲ့လိုင်းနိုမီတာ2440 51တို့ကဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းနာရီဝက်အတွင်းမှာတော့ American နိုင်ငံရဲ့အကြောင်းတည်ကောင်းစရာမြင်ကွင်းကျယ်မှတ်စုနဲ့ကဘာတလောခီးတို့အစီအစဉ်တွေအပြင်ရခိုင်ပြည်နယ်ကတဘာဘောဝင်းကျင်ကောင်းဖို့အတွက်ကြိုးစားနေတဲ့ဒေါက်တာမောင်မောင်ကြီးအကြောင်းကိုတင်ပြပေးဖို့ရှိပါတယ်အခုတော့အပတ်စဉ်လွှင့်နေကြAmerican နိုင်ငံရေးအကြောင်းတည်ကောင်းစရာကဏ္ဍနဲ့စတင်ပါရစေ။ American ပြည်တော်စုမှာအခုလာမဲ့သတင်းဖတ် November 10မှာတက်တန်းဝက်ရွေးကောက်ပွဲဖြစ်ပါပါပြီ။လွှတ်တော်မှာ Democrat အများစုပဲဆက်နေရယူမလား။ Republican တွေကပဲပိုအားတန်လာမလားဆိုတော့ November 10ရက်တက်တန်းဝက်ရွေးကောက်ပွဲကအဆုံးဖြတ်ပေးဖို့ရှိပါတယ်။ကိုဝင်ဖြတ်ချနိုင်ွင့်အခွင့်အရေးပါဝင်တခြားပြည်ရင်းရေးရာတွေကိုစဉ်းစားပြီး American ပြည်သူတွေကမဲပေးကြမှာပါ။ VOA သတင်းတောက် Arash Abasadi ရဲ့သတင်းတော်ကိုဒီပတ် American နိုင်ငံအကြောင်းတည်ကောင်းစရာကဏ္ဍမှာမအီတန်စင်ကတင်ပြပေးပါမှာ
။မြန်မာရှိနေမှာကျင်းပမယ် American ပြည်အောင်စုတက်တန်းဝက်ရွေးကောက်ပွဲတွေမတိုင်ခင်ကြိုတင်မဲတွေစပေးနေပါပြီ။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်း American သမ္မတ Joe Biden နဲ့သူ့ရဲ့မိမလေး Natalie တို့သမ္မတရဲ့ဇာတိပြည်နယ် Delaware မှာမဲပေးခဲ့ကြပါလိမ့်။ရွေးကောက်ပွဲမှာဒီမိုကရက်အသာရမလား Republican ဘက်ကအားသာမလားဆိုတာကိုဂျော်ဂျီယာလိုပြည်နယ်တွေမှာရတဲ့မဲရလက်ကိုစောင့်ကြည့်ရမှာဖြစ်ပါတယ်ဂျော်ဂျီယာပြည်နယ်မှာဒီမိုကရက်အထက်လွှတ်တော်အမတ်သိခါတော်ရဆရာတော် Raphael Warnock ကမိခင်ဘလုံးသမားဟာ Republican Herschel Walker နဲ့အကြိတ်နယ်ရှင်းပြရမှာဖြစ်ပါတယ်ကိုဝင်ဖြတ်ချနိုင်ခွင့်အခွင့်အရေးကိစ္စနဲ့ပတ်သက်ပြီးစကားစစ်ထိုးခဲ့ကြပါလိ
မ့် On abortion you are a Christian
ကိုဝင်ဖြတ်ချခွင့်နဲ့ပတ်သက်ပြီးပြောရရင်တော့အားလုံးသိကြတဲ့အတိုင်းပဲကျွန်တော်ကခရစ်ယာန်ဘာသာဝင်ပါလူသက်ကိုတန်ဖိုးထားပါတယ်ဂျော်ဂျီယာပြည်နယ်ဟာလူသက်ကိုတန်ဖိုးထားတဲ့ပြည်နယ်ဖြစ်ပြီးကျွန်တော်ကလည်းလူသက်ကိုတန်ဖိုးထားတဲ့အထက်လွှတ်တော်အမတ်ဖြစ်လာမှာပါလို့ပြည်သူတွေကိုကျွန်တော်ပြောချင်ပါတယ
်အမျိုးသမီးနှစ်ယောက်ကိုဝင်ဖြတ်ချဖို့ Herschel Walker ကငွေပေးပြီးတော့လှုပ်ခိုင်းခဲ့တယ်လို့သူတို့ကဆွဆွဲထားပါတယ်။တစ်ဖက်မှာလည်းကိုဝင်ဖြတ်ချရေးဆုံးဖြတ်ချက်မှာအစိုးရကဝင်ပါစရာမလိုဘူးဆိုပြီးတော့ဒီမိုကရက်အမတ် Warnock ကသူ့ရဲ့သဘောထားကိုပြောပါတ
ယ်။ Newt
မီတယောက်ဆေးကန်းပြရတဲ့ကိစ္စမှာဆရာဝန်နဲ့လူနာအဖြစ် American အစိုးရပါပါလာရင်လူတွေကြက်သွားမှာပေါ့။အများစုကအမျိုးသားတွေဖြစ်ကြတဲ့နိုင်ငံရေးသမားတွေကမျိုးသမီးလူနာရေးကိစ္စမှာဝင်ပါနေတာကိုအခုကြုံနေရတာပါ
။ Georgia ပြည်နယ်မှာ Democrat Party မနိုင်ပါကို Democrat Party ဘက်ကစိုးရိမ်နေကြပါတယ်။ Democrat Party ရဲ့လွှတ်တော်နေရာတွေဆုံးရှုံးမှာဆွေးနွေးရတဲ့အကြောင်းမကြသေးခင်တုန်းကပဲအထက်လွှတ်တော်လူများစုခေါင်းဆောင် Chuck Schumer ကသမ္မတ Joe Biden ကိုပြောတာကိုကြားခဲ့ရပါတယ်
။ I think the Democrats are going to get a rude awakening.
ဝေကြီးဖောင်းပွားမှုများနေတာပြောင်းရွှေ့နေထိုင်လူတွေလာနိုင်မှုနေဆက်ဖွင့်ဝင်ခွင့်ပေးထားတာမျိုးအမေရိကန်ပြည်သူတွေလိုချင်တဲ့အရာတွေမဟုတ်ဘူးဆိုတာကိုနိုဝင်ဘာလ8ရက်ရွေးကောက်ပွဲမှာဒီမိုကရက်တွေကောင်းကောင်းနားလည်လာနိုင်မယ်လို့ထင်ပါတယ်။ Republican တွေကဥရေမူကြမ်းတွေလွတ်တော်မှာအတီးပြုတ်နိုင်မယ်လို့မျှော်လင့်ပြီး Joe Biden ကလည်းအတီးပြုတ်လက်မှတ်ရေးထိုးဖို့မျှော်လင့်ပါတယ်
။ကိုဝင်ဖြတ်ချပိုင်ခွင့်လူတိုင်းရပိုင်ခွင့်ရဖို့လိုတယ်ဆိုပြီးတော့ဒီမိုကရက်တွေကပြောနေပြီး Republican Party ကတော့ဒီသဘောထားကိုစန့်ကျင်ပါတယ်။ပြည်သူတွေမဲပေးတဲ့ရလက်အပေါ်မှာမူတည်ပြီးလွတ်တော်မှာဘယ်ပါတီအာဏာရမလဲဆိုတာအပြေထွက်မှာဖြစ်ပါလေ။
Abortion is a real big issue and
ကိုဝင်ဖြတ်ချပိုင်ခွင့်ကိစ္စကအရေးပါပါတယ်။ဒါကအခြေခံရပိုင်ခွင့်လွတ်လပ်မှုတစ်ခုလည်းဖြစ်ပါတယ်။ကိုဝင်ဖြတ်ချဖို့ကိစ္စကအမျိုးသမီးနဲ့ဆရာဝန်ကြားဆုံးဖြတ်ရမယ်ကိစ္စလား။ Washington DC ရဲ့နိုင်ငံရေးသမားတွေဆုံးဖြတ်ရမယ်ကိစ္စလား။
သမိုင်းတခြားပုံမှန်ဆိုရင်တက်တန်းဝက်ရွေးကောက်ပွဲတွေမှာလက်ရှိသမ္မတရဲ့ပါတီကအောက်လွှတ်တော်မှနေရာတချို့နဲ့အထက်လွှတ်တော်မှနေရာတချို့ဆုံးရှုံးရလေရှိပြီးတော့ဒါမှလည်းသမ္မတနဲ့လွှတ်တော်ကြားဩစာအာဏာပြည်မြတ်တာကိုရှိရလို့ဖြစ်ပါလိမ့်ရှင
်မအီတန်စင်တင်ပြပေးခဲ့တာပါအခုတော့သူ့အကြောင်းအစီအစဉ်အလှည့်ရောက်ပါပြီကဘာကြီးပုံလွှင့်မှုနဲ့တဘာဝဝန်းကျင်ရုံရင်းပျက်စီးမှုတားဆီးရတဲ့အတွက်ကဘာတော်ဝန်ကြိုးစားနေကြသူတွေတဲမှာရခိုင်ပြည်နယ်တောင်ပိုင်းကဒေါက်တာမောင်မောင်ကြီးလည်းပါပါတယ်။ဘလို့စိတ်ကူးတွေနဲ့တဘာဝဝန်းကျင်ထိန်းသိမ်းအလုပ်တွေကိုလုပ်ဖြစ်ပါတယ်လဲ။သူ့အကြောင်းအစီအစဉ်မှာကိုတက်နိုင်ကရိုက်ကူးတင်ဆက်ထားပါတယ်။
ကျွန်တော်တို့နေထိုင်တဲ့ကမ္ဘာကြီးမှာနေပညာတွေ၊စီးပွားရေးလုပ်ငန်းတွေ၊စက်ယုံလုပ်ယုံတွေအပြင်လူရည်ဆက်မတန်တိုးလာတာနဲ့အမျှသဘာဝပတ်ဝန်းကျင်ပျက်စီးပြီးတော့ရာသီဥတုပြောင်းလဲမှုတွေလည်းရှိလာနေတာပါ။အခုလိုသဘာဝပတ်ဝန်းကျင်ပျက်စီးမှုတွေရဲ့နောက်မှာကမ္ဘာကြီးတစ်ခုလုံးမှာရှိတဲ့သက်ရှိတွေအားလုံးကိုတေကျပျက်စီးသွားစေနိုင်တဲ့ဘေးအန္တရာယ်တွေလည်းလိုက်လာနေတာပါ။အခုလိုရာသီဥတုပြောင်းလဲမှုနဲ့ကမ္ဘာကြီးပုံနှိပ်လာမှုကိုလျှော့ချနိုင်ဖို့အတွက်ကမ္ဘာအဝန်းမှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေကိုလှုပ်ဆောင်နေသူတွေလည်းရှိနေပါတယ်။အဲ့ဒီထဲမှာတော့ရခိုင်ပြည်နယ်တောင်ပိုင်းကောမျိုးနယ်ကျင်းတလီမျိုးနယ်ကဒေါက်တာမောင်မောင်ကြီးတယောက်လည်းပါဝင်ဖြစ်ပါတယ်။သူဟာငွေတွေကလေတော့ထဲမှာကြီးပြင်းလာရသူဖြစ်တာကြောင့်တောသဘာဝကိုရှင်းမြနိုးသူတူဖြစ်တယ်လို့ကြီးလာရင်နောင်လာနောက်သားတွေအတွက်ရုက္ခဗေဒဥယျာဉ်တစ်ခုထူထောင်မယ်လို့စိတ်ကူးထားခဲ့တာလည်းဖြစ်ပါတယ်။
ကျွန်တော်ကျင်းတလီဒီအထကပဲဆရံအောင်တော့85ခုနှစ်က1985ခုနှစ်ကဆရံအောင်နဲ့စေချောင်းကိုအဲ့ဒီခက်ကတိုက်ရိုက်တရတာပေါ့ဆိုတော့အဲ့ဒီမတိုင်ခင်ကလည်းကျွန်တော်ကဒီမှာလဲတော့ထဲမှာကြီးပြင်းခဲ့တာပေါ့ဘိုးဘွားတွေပိုင်းနဲ့လဲတွေကလည်းအာကြီးပဲဆိုတော့လဲတော့ထဲမှာပဲကျွန်တော်ငယ်ဘဝကြီးခဲ့တာလဲတော့ထဲမှာပျော်တယ်အဲ့တော့ကျွန်တော်ဒီဗုဒ္ဓဘာသာတလေထုံးစံအရာရဲ့မိဂဒါဝုံရို့ရေတွင်းပေါင်း7400ရေကန်ပေါင်း7400ဆိုတာတွေကအစပေါ့ဆိုတော့ဒီဟာတွေရဲ့လွှမ်းမိုးမှုကြောင့်ကျွန်တော်ဒီတောသဘာဝကိုလည်းမျက်နှိုးတယ်အဲနောက်တစ်ခုကဟိုတဖြည်းဖြည်းနဲ့ဟိုတောတွေကလည်းတပ်ပင်တွေခုတ်လှဲတာတွေများများလာတဲ့အခါဩငါကြီးလာရင်တော့နောင်လာနောက်သားတွေအတွက်ဟိုရုခဝေဒဥယင်လေးလိုဟိုတခုထူထောင်ထားခြင်းလေဆိုတဲ့အတွေ့စပေါ်ခဲ့တာပေါ့ငငယ်ရပဲ
တောတောင်တွေကိုရှင်းမြနိုးတဲ့သူဟာတစ်ဖက်မှာလည်းဆရာဝန်တယောက်ဖြစ်နေပါတယ်1982လောက်မှာတော့သူဟာစေခိုင်းတစ်ဖက်နဲ့သူစိတ်ကူးထားတဲ့ရုခဝေဒဥယင်လေးကိုအသက်သွင်းဖို့အတွက်ဘိုးဘွားပိုင်လေတော်တွေကိုစတင်ထင်းသိမ်းခဲ့တာဖြစ်ပါတယ
်တောပြန်လာပြီးတော့စေခိုင်းတစ်ဖက်ကဖွင့်တယ်တစ်ဖက်ကဒီရုခဗေဒဥယင်ကိစ္စကိုစတာပေါ့ဟိုနောက်ကြစောင့်နေလို့အပိုးပဲရှိတာစလုပ်မယ်ဆိုပြီးတော့ကျွန်တော်ဘိုးဘွားအမွေလေတော်တွေကိုစပြီးတော့ထိန်းငံ့တာပေါ့နော်တပင်တက်တော်တွေအဲ့တော့အဲ့ဒီမှာလဲကျွန်တော်တက်တော်ဧရိယာဧက50 60လောက်ရှိပါတယ်
ရခိုင်ပြည်နယ်တစ်ခုလုံးကဆေးရုံ30ကျော်မှာဆရာဝန်4ယောက်သာရှိပြီးဆရာဝန်တွေဝင်ငွေအတော်ကောင်းတဲ့အရှင်ဖြစ်ပေမဲ့တောတောင်တွေမှာတစ်ပင်တွေစိုက်ဘာတစ်ပင်မှမရှိတဲ့တောတောင်တွေကိုဝေယူရှန်ထိုးနေတဲ့ဒေါက်တာမောင်မောင်ကြီးကိုမိသားစုပါဝင်ပတ်ဝန်းကျင်ကအယူဆိုပြီးတော့တတ်မှတ်တာခံခဲ့ရတာပ
ါဆရာဝန်ဟာဒီပိုက်ဆံတောက်တောက်လဲရနေတာဟောအချိန်ပြည့်အိမ်မှာထိုင်မနေဘဲနဲ့ပေါ့နော်ဟိုဆေးကံဝင်ပြီးတာနဲ့တောင်မော်သွားတယ်အပင်ဆိုင်တယ်ဟိုခြံထိုးတယ်ဟိုအပင်တွေကိုပြုစုတယ်ဆိုတော့ဒီဟာဟာပိုက်ဆံတွေဒါလောက်ရတဲ့အလုပ်ကိုသူတို့အမြင်မှာတော့မျက်ကွယ်ပြုပြီးတော့အဲနေတဲ့တွေအောင်ဒီဆောင်ဝင်ရယူနေပြီလို့ကိုပြောကြတာပေါ့
2003ခုနှစ်အရောက်မှာတော့သူဟာဆရာဝန်အလုပ်ကအပြိပိုင်ထွက်ပြီးတော့သူဝါသနာပါတဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရဲ့လုပ်ငန်းတွေကိုမိသားစုပါဝင်ပတ်ဝန်းကျင်နဲ့အတိုက်ခံလုပ်ပြီးတော့တောတောင်တွေမှာသူလုပ်เสียရရှိတာကိုဆက်လုပ်နေခဲ့တာလေးဖြစ်ပါတယ်။ကျင်းတလီမြို့အနီးကမြေဧက50လောက်ရှိတဲ့တောင်တစ်ခုကိုသူ့ကိုယ်ပိုင်ပတ်စံတွေနဲ့ဝေပြီးတော့ထိန်းသိမ်းလာတာဖြစ်တယ်လို့နှစ်ပေါင်း30လောက်အကြာမှာတော့သူစိတ်ကူးထားတဲ့အတိုင်းစင်းလန်းဆိုပြတဲ့ဥယျာဉ်တစ်ခုကိုဖန်တီးနိုင်ခဲ့တာလေးဖြစ်ပါတယ်
။အပင်ကြီးဟိုရှင်တန်လာတဲ့အခါအကောင်လေးတွေပါရှင်တန်လာတယ်ကျွန်တော်မှတ်တမ်းအရဆိုအုပ်အော်ဟာ16နှစ်ကြာပြီမှဒီတောင်မှာအုပ်အော်တွန်လို့ရတယ်ဒီပေါက်ပန်းနီနီလေးတွေပွင့်ဖို့အတွက်ပြုစုထိန်းသိမ်းရတာ14နှစ်ကြာမှအဲ့ဒီပေါက်ပန်းနီနီလေးပွင့်လာတာပေါ့1989ခုနှစ်မှာဒီတောင်ပေါ်ထဲမှာဂုံဂုံပြောရလို့ရှင်အိမ်ချန်တိုင်လှုပ်ဖို့အတွက်ဟိုတိုင်လေးတလုံးသုံးဖို့တောင်မှဟိုတပင်မရှိတော့တဲ့လွင်တိခေါင်ကြီးဖြစ်နေတယ်။ဘာလို့ဆိုတော့ဒီတောရဲ့နှစ်တရာရာဇဝင်မှာနွားမြေကုံလှုပ်လိုက်ငပြောခင်းလှုပ်လိုက်နနက်ခင်းလှုပ်လိုက်တောင်ရခုတ်လိုက်အမျိုးမျိုးနှိပ်ဆက်ပြီးတော့လာတဲ့တွေအောင်ဒီတောင်ကြီးဟာပြောင်တလင်းခါနေတယ်။အဲဒါကြောင့်ဒီဟာကိုကျွန်တော်ဟိုစုပေါင်းပြီးတော့တတော်လေးဖြစ်အောင်နှစ်ရှည်လားများပေါ့နော်ပြုစုခဲ့ရတယ်။
စည်းစုံနဲ့တခုလောက်ကြာမှာတော့ပညာရလူငယ်တချို့ဟာသူ့ရဲ့လောက်ရတွေကိုလက်ခံလာကြတာကြောင့်တဘာဝပတ်ဝန်းကျင်ကိုစိတ်ဝင်စားတဲ့လူတွေနဲ့စုပေါင်းပြီးတော့ရခိုင်ကမ်းရိုးတန်းဒေသတဘာဝပတ်ဝန်းကျင်ထင်းသိမ်းရေးအသင်းကိုစတင်ဖွဲ့စည်းလုပ်ကမ်းခဲ့တာပ
ါကျွန်တော်ဒီရခိုင်ကမ်းရိုးတန်းဒေသတဘာဝပတ်ဝန်းကျင်ထင်းသိမ်းရေးအသင်းကိုလည်း ဖွဲ့ပြီးတော့2000ကနေပြီးစပြီးတော့လှုပ်ချခဲ့တာပေါ့ဒါတစ်ဖြတ်ပေါ့နော်ဆိုတော့အဲ့ဒီဟိုလှုပ်လာခဲ့ပြီးတော့မှကျွန်တော်တို့ဟိုတက်ကတော်တွေအဲတဘာဘာဝန်းကျင်ထိုင်းရေးသင်းသမားတွေအဲပြည်မကအဖွဲ့တွေနောက်ပိုင်းမှာ INGO တွေနဲ့ပါချိတ်ဆက်လာနိုင်ခဲ့တာပေါ့
အဲ့ဒီနောက်ပိုင်းမှာတော့သူဟာတူးရင်တစ်ခုတည်းမဟုတ်ပဲသူလက်လိုက်မိတဲ့ကွာမျိုးနေတဲ့တန်တွဲမျိုးတွေဒီမှာအစုဖွဲ့ပိုင်တစ်တော်တွေဒီရတော်တွေကိုထိန်းသိမ်းဖို့ကြိုးစားလာတာဖြစ်ပါတယ
်ကျွန်တော်တို့အစုဖွဲ့ပိုင်တစ်တော်လုပ်မယ်ဆိုရင်အဲ့ဒီအစုဖွဲ့ပိုင်တစ်တော်ရဲ့ကြီးရွာသားအချင်းချင်းမှာတတော်ကိုစိတ်ဝင်စားတဲ့လူနဲ့တတော်ကိုဟိုဖြစ်စီမဲ့သူစိတ်ဝင်စားတဲ့လူဒီသူတို့အချင်းချင်းပဋိပက္ခတွေရှိတယ်နောက်တရွာနဲ့တရွာနယ်မြေတွေအဲသူ့နယ်မြေကဒါဒီတော်ကိုယူမယ်ငါနယ်မြေကဒီတော်ကိုယူမယ်ပေါ့နော်ရွာသားတွေရဲ့ပဋိပက္ခတွေကိုလည်းကျွန်တော်တို့ဖြည့်ရှင်းပေးရတယ်နောက်တစ်ခုကဟိုဘလောက်တတိဆိုးလဲဆိုလို့ရှိရင်ကျွန်တော်တို့ဟိုကြေးရွာတရွာမှာဆိုရင်သူ့ဘက်ပိုင်းတတော်ထူထောင်တဲ့ဟာမှာအဲပုဂ္ဂိုလ်တယောက်ကနေပြီးတော့သူ့ရဲ့အကျိုးစီးပွားတွေကိုဖြစ်စီတယ်အဲသူ့ရဲ့ပိုင်းနဲ့တွေကိုကျူးလွန်တဲ့ရွာသားတွေကလည်းအဲသူ့ကိုချိန်ချောက်တယ်စသဖြင့်ပေါ့နော်ကျွန်တော်ဒီတရခန်းအဲဘဝကိုတတိရင်ဆိုင်ခဲ့ရတယ်ပေါ့နော်တရခန်းမောင်မောင်ကြီးနဲ့အပေါင်းပါ16ယောက်ကိုတရားစွဲဆိုသင်ကြောင်းဆိုပြီးတော့ဒီဥပဒေအရာရှိကိုယ်တိုင်ကမှတ်ချက်ပေးပြီးတော့ကိုအမှုဖွင့်တဲ့အဆင့်တတိကိုရင်ဆိုင်ခဲ့ရတာပေါ့
တပိုင်းတိုင်းတဘာဝပတ်ဝန်းကျင်ထင်းသိမ်းရေးကနေစခဲ့တဲ့ဒေါက်တာမောင်မောင်ကြီးဟာလက်ရှိမှာတော့ဒေသခံတွေကိုတဘာဝပတ်ဝန်းကျင်ထင်းသိမ်းရေးလုပ်ငန်းတွေမှာပါဝင်လာနိုင်အောင်ဆွေးခေါ်နိုင်ခဲ့တဲ့အပြင်အစုဖွဲ့ပိုင်တက်တော်တွေဒီရီတော်တွေပါဝင်ပင်လယ်ပြင်ထင်းသိမ်းရေးတွေအထိလှုပ်ဆောင်နိုင်ခဲ့တာကြောင့်နိုင်ငံတကာကပေးတဲ့ဆုတစိတ်အများပြားတွေကိုလည်းရရှိခဲ့တာဖြစ်ပါတယ
်ကြေးရွာဒီလူမှုအဖွဲ့အစည်းတွေကပါဟိုအပါခေါ်လာနိုင်ခဲ့တယ်ပေါ့နော်ဆိုတော့ပူပေါင်းဆောင်ရွက်ပြီးတော့ဌာနဆိုင်ရာတွေနဲ့ရောအားလုံးနဲ့ညှိနှိုင်းပေါင်းစပ်ပြီးဆောင်ရွက်နိုင်ခဲ့တဲ့အတွက်ကြောင့်လဲကျွန်တော်ဒီ2019တုန်းကဒီအာဆီယံအဖွဲ့ကြီးရဲ့250ပြည့်ရွှေရတုသဘင်ပေါ့အဲ့ဒီပွဲမှာအဲဒီအာဆီယံ Biodiversity Hero ဆုကိုရခဲ့ပါတယ်နောက်ဟွန်တိုင်း Icon ဆုရခဲ့ပါတယ်နော်ဖရီဒာဆိုရင်လည်းကျွန်တော်ကိုဒီကဘာမြေချစ်သူစုအထူးစုပေါ့တပ်ပင်တွေစိုက်ပျိုးထိန်းသိမ်းတဲ့တွေကြောင့်အဲ့လိုရခဲ့ပါတယ်ကဘာရာသီဥတုပြောင်းလဲလာတဲ့အတွက်ကြောင့်ဒါကဘာပေါ်မှာကြည့်မယ်ဆိုလို့ရှိရင်တချို့နေရာတွေမှာဒါဒီနှစ်ဆိုရင်အီတလီတို့ဘာလို့ဥရောပအစတခါတည်းမိုးခေါင်ပြီးတော့မြေကြီးတွေပတ်ကြရဲသွားတဲ့အဆင့်တရှိဖြစ်လာတယ်ဟိုတော်မီတွေဩစတြေးလျတို့ဒီအမေရိကတို့မှာဆိုရင်ထိတ်မနိုင်သိမ့်မရတဲ့တော်မီးကြီးတွေလောင်နာတွေဖြစ်လာတယ်။နောက်ရေကြီးရေရှမ်းတဲ့ဟာတွေဆိုလဲဒါမီဒီယာတွေထဲမှာကျွန်တော်တို့တောက်လျှောက်တွေ့နေရတယ်။ရေမြုပ်တဲ့မြို့တွေပါပေါ့နော်။စိုက်ခင်းတွေပါအကုန်ရေမြုပ်သွားတာတွေရှိတယ်။နောက်မုန်တိုင်းတွေဆိုလဲတကယ့်ကိုဒီဘာခေါ်လဲကျွန်တော်တို့ tropical storm ပေါ့။အဲလိုမုန်တိုင်းတွေဟာလဲအင်းအားတွေပြင်းပြီးတော့အကြိမ်ရေပိုများများဖြစ်လာတာတွေပေါ့။ဆိုတော့ဒီလိုသဘာဝဘေးအန္တရာယ်တွေကြုံလာရတဲ့အတွက်ကြောင့်ကျွန်တော်တို့လူသားမျိုးနွယ်တွေကဘာပေါ်မှာရှင်သန်ရပ်တည်ဖို့အတွက်ကဟိုတော်တော်ကိုဒုက္ခတွေကြုံလာတာပေါ့ဒါကြောင့်အဲ့ဒါတွေကိုကျွန်တော်တို့ရှော့ရှာနိုင်အောင်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုဦးစားပေးပြီးတော့ပေါ့နော်ကျောင်းသားအရွယ်ကပဲစပြီးတော့ဒီပညာပေးအစီအစဉ်တွေလုပ်ဖို့ဒါဆောင်ရွက်နေတာဖြစ်ပါတယ်
တစ်ပင်တစ်တော်တွေကိုထင်းထင်းတာဟာကဘာကြီးပူနွေးလာမှုကိုရှော့ရှာဖို့အတွက်အဓိကကြသလိုကဘာရာသီဥတုပြောင်းလဲမှုကိုရှော့ရှာနိုင်ဖို့အတွက်လည်းဖြစ်ပါတယ်
။ဒါကတော့တစ်ပင်တစ်တော်ကတော့ကဘာကြီးရဲ့ဒီအခုဖန်လုံအိမ်ဓာတ်ငွေ့ဆိုတဲ့အပြတနာပေါ့ကဘာကြီးပူနွေးလာတဲ့ဟာကိုရှော့ရှာဖို့အတွက်ဒီတစ်ပင်တွေဟာအဓိကဟိုဇက်ဆောင်အနေနဲ့ပါဝင်တာပေါ့ဆိုတော့ဒီတစ်ပင်တွေရှိတဲ့အတွက်ကြောင့်တပ်ပင်တွေများများစိုက်နိုင်လေကျွန်တော်တို့ဒီဖန်လုံအင်းတန်းငွေတွေကိုရှော့ရှာနိုင်လေပေါ့တပ်ပင်တွေရှိနေမှလည်းရေမြေတော့တောင်တွေဟာဒီမိုးရွာတဲ့အတိုင်းရေရှမ်းတဲ့ဒဏ်တွေဓာတ်တွေကိုခံနိုင်တာပေါ့တပ်ပင်တွေနဲတယ်ဆိုရင်မြေပြိုဓာတ်တွေမြေကြီးပြိုဓာတ်တွေဖြစ်လာမယ်နောက်ရေကိုမထိတ်နိုင်ဘူးပေါ့ဆိုတော့ဒီကျွန်တော်တောင်လေးတောင်မှပြောင်းတလင်းခါနေတော့ငါဆိုရင်မိုးကြီး တနားရီဝက်လောက်ယူလာလိုက်နေတော့ရေတော့ဝေါခနဲ့ကိုဆင်းသွားတာဒါပေမဲ့တနည်း10နဲ့15နဲ့ဒီလိုထိန်းလာတဲ့ခါသက်ပင်တွေရှိလာတဲ့ခါဒီမိုးတနားရီလောက်ယူလာလို့တောင်ပေါ်ထဲမှာရေမရှိတော့ဘူးသက်ပင်တွေနဲ့ဖက်ဆွေးတွေနဲ့မြေအောက်ကိုစိမ့်ပြီးဖြည်းဖြည်းချင်းသွားတာပေါ့အဲဆိုတော့ဒီအပင်တွေဟာဒီကဘာကြီးပူနွေးလာဖို့အတွက်ကဘာရာသီဥတုပြောင်းလဲလာတာတွေအတွက်ကိုဟိုထိန်းသိမ်းဖို့အတွက်အင်မတန်မှအရေးကြီးတဲ့ဟိုခန္ဓာဖြစ်ပါတယ်လို့
လက်ရှိသူထိန်းသိမ်းထားတဲ့ဥယျာဉ်မှာတော့ဇီဝမျိုးစုံမျိုးကွေးတွေတွေ့လာရတယ်လို့ရှားပါငှက်မျိုးစိတ်တွေရှားပါတစ်ပင်တွေတော်တော်များများလေးရှိနေပါတယ်နိုင်ငံခြားခီးသွားတွေလည်းသူ့ဥယျာဉ်ကိုလာရောက်လေပတ်တာရှိတယ်လို့တဘာဝပတ်ဝန်းကျင်ပညာရှင်တွေလည်းမကြာခဏဆိုတယ်လို့သူ့ဥယျာဉ်ကိုလေ့လာရေးလာရောက်ကြတာတွေလည်းရှိနေပါတယ်အရင်ကလူတွေကိုကြမ်းမာဖို့အတွက်စေကုသပေးခဲ့တဲ့ဒေါက်တာမောင်မောင်ကြီးဟာလူတွေကိုစေကုသတဲ့ဆရာဝန်ဘဝကိုရေးရေးကြီးဆွံ့လို့ပြီးတော့တက်ရှိတွေအလုံးအသက်ရှင်နေထိုင်နိုင်ဖို့အတွက်ကဘာကြီးကိုစေကုသပေးနေသူတယောက်လေးဖြစ်ပါတယ်ခင်ဗျာ
ဒေါက်တာမောင်မောင်ကြီးအကြောင်းကိုတက်နိုင်ငံတင်ပြပေးခဲ့တာပါအခုတော့မြင်ကွင်းကျဲမှတ်စုအစီအစဉ်အလှည့်ရောက်ပါပြီမြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းချိန်ကနေဒီနှစ်စက်တင်ဘာလကုန်အထိဆိုရင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုကစွန့်ရင်ကဏ္ဍမှာအများဆုံးဖြစ်နေပါတယ်။ကဏ္ဍအလိုက်ဝင်ရောက်ခဲ့တဲ့နိုင်ငံခြားရင်းနှီးမှုမြှုပ်နှံမှုရဲ့အသေးစိတ်အချက်လက်တွေကိုမဟာဗျူဟာနဲ့မူဝါဒ၄ရေးရာလေးလာရေး Institute ကမြင်ကွင်းကျယ်မှတ်စုပြန်အစီအစဉ်နဲ့တင်ဆက်ထားပါတယ်။
အာဏာသိမ်းမှုအလွန်ခုနှစ်စက်တင်ဘာ30ရက်နေ့စွန့်ရင်ကဏ္ဍမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုအများဆုံးဝင်ရောက်ခဲ့ပါတယ်စွန့်ရင်ကဏ္ဍကိုဝင်ရောက်ခဲ့တဲ့ရင်းနှီးမြှုပ်နှံမှုကအမေရိကန်ဒေါ်လာ 3.8 ဘီလီယံကျော်ရှိခဲ့ပါတယ်ဒါဟာစုစုပေါင်းရင်းနှီးမြှုပ်နှံမှုရဲ့68ရာခိုင်နှုန်းနီးပါးရှိခဲ့တာဖြစ်ပါတယ်ဝန်ဆောင်မှုကဏ္ဍမှာအမေရိကန်ဒေါ်လာ 900 ကျော်ကုန်ထုတ်လုပ်ရေးကဏ္ဍမှာ 600 ကျော်ဝင်ရောက်ခဲ့ကြပါတယ်တတုတူဖော်ရင်းနဲ့ရင်းနှံတဲ့သဘာဝတံခွေကဏ္ဍမှာတော့ရင်းနှီးမြှုပ်နှံမှုမဝင်ရောက်ခဲ့ပါဘူးအာဏာသိမ်းမှုအလွန်ဝင်ရောက်ခဲ့တဲ့ရင်းနှီးမြှုပ်နှံမှုတွေကိုစမ်းစစ်ကြည့်ရင်ပြီးခဲ့တဲ့မေလမှာအများဆုံးဝင်ရောက်ခဲ့ပါတယ်2021ခုနှစ်မေလမှာအမေရိကန်ဒေါ်လာ 3,500 ကျော်ဝင်ရောက်ခဲ့ပြီးအများဆုံးဖြစ်ခဲ့ပါတယ်ဒါအပြင်မတ်လမှာအမေရိကန်ဒေါ်လာ 3,200 ကျော်ဇူလိုင်လမှာ 3,100 ကျော်ဝင်ရောက်ခဲ့ကြပါတယ်ခုနှစ်ဇူလိုင်လမှာလည်းရင်းနှီးမြှုပ်နှံမှုအမေရိကန်ဒေါ်လာ 3,100 ကျော်ဝင်ရောက်ခဲ့ပါတယ်ထူးခြားချက်ကတော့ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလနဲ့ဧပြီလတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုမရှိခဲ့တာပါအာဏာသိမ်းမှုအလွန်အခုနှစ်စက်တင်ဘာ30ရက်နေ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုလုပ်ငန်းသစ်68ခုအထိဝင်ရောက်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလကစပြီးရင်းနှီးမြှုပ်နှံမှုလုပ်ငန်းသစ်တွေလစဉ်ဝင်ရောက်ခဲ့ပါတယ်။အခုနှစ်ဇူလိုင်လမှာတော့လုပ်ငန်းသစ်19ခုဝင်ရောက်ခဲ့ပြီးအများဆုံးဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီ၊ဧပြီ၊ဇွန်နဲ့ဩဂတ်လတွေမှာတော့လုပ်ငန်းသစ်တွေမဝင်ခဲ့ဘဲထပ်တိုးရင်းနှီးမြှုပ်နှံမှုတွေသာရှိခဲ့ပါတယ်။အာဏာသိမ်းမှုအလွန်အခုနှစ်ဩဂတ်လ31ရက်နေ့ကုမ္ပဏီပေါင်း 15,000 နီးပါးမှတ်ပုံတင်ခဲ့ကြပါတယ်အခုနှစ်ဇန်နဝါရီလကနေဇွန်လအထိလစဉ်မှတ်ပုံတင်တဲ့ကုမ္ပဏီအရေအတွက် 1,000 ကျော်ရှိခဲ့ပါတယ်မေလမှာတော့ကုမ္ပဏီပေါင်း 1,200 ကျော်မှတ်ပုံတင်ခဲ့ကြပြီးအများဆုံးဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမှာတော့ကုမ္ပဏီပေါင်း 180 ကျော်သာမှတ်ပုံတင်ခဲ့ကြပြီးအနည်းဆုံးဖြစ်ခဲ့ပါတယ်
မြန်မာနိုင်ငံမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုကဏ္ဍအလိုက်ဝင်ရောက်နေတာနဲ့အသေးစိတ်အချက်လက်ကိုမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကနေမြင်ကွင်းကျင်မှတ်စုဖြစ်နဲ့တင်ဆက်ပေးခဲ့တာပါ။နောက်ပါဒီချိန်မှာလဲစောင့်မျှော်နားဆင်နိုင်ပါတယ်။အခုတော့အပတ်စဉ်တင်ဆက်နေကြကဘာတလွှားခီးသွွားအစီအစဉ်အလှယ်ကိုရောက်ပါပြီ။ Jurassic ရုပ်ရှင်တွေကဒိုင်နိုဆောတွေကိုအပြင်မှာတွေ့မြင်ချက်ခြင်းကြသူတွေအတွက်လန်ဒန်မြို့မှာဒိုင်နိုဆောကဘာပြပွဲလုပ်နေပါတယ်။ဒိုင်နိုဆောမျိုးစုံကိုအနီးကပ်မြင်နိုင်မှာဖြစ်တဲ့အပြင်ကိုယ်တိုင်ထိကန်ကြည့်လို့ရမယ်။ဒိုင်နိုဆောကဘာကိုမတ်စုမြတ်မွန်နဲ့အတူအခုတစ်ပတ်ကဘာတလွှားခီးသွွားအစီအစဉ်ကနေတွားကြည့်အောင်ပါ။
လွတ်နေတဲ့ T-Rex ဒိုင်နိုဆောကြီးကိုအဆောင်တွေကအပြင်ထွက်မသွားအောင်ကြိုးစားနေကြတာဖြစ်ပါတယ် Jurassic ရုပ်ရှင်တွေထဲမှာသာမြင်ခဲ့ရတဲ့အခုလိုမြင်ကွင်းတွေကိုအခုတော့ London မြို့က Excel London အဆောက်အဦကြီးထဲမှာကိုယ်တိုင်အနီးကပ်တွေ့မြင်နိုင်ပါပြီ Jurassic World The Exhibition ဆိုတဲ့ပြပွဲက Jurassic ရုပ်ရှင်ပရိသတ်တွေအတွက်ဖန်တီးထားတဲ့ပြပွဲတစ်ခုဖြစ်ပါတယ်ဒီပြပွဲကိုလာကြသူတွေအနေနဲ့ Student Bay 2000ကျော်ဝန်းတဲ့နေရာမှာ Jurassic ရုပ်ရှင်တွေကဒိုင်နိုဆောမျိုးစုံကိုအနီးကပ်မြင်တွေ့ကြရမှာဖြစ်ပါတယ်1993ခုနှစ်မှာပထမဆုံးစထွက်ခဲ့တဲ့ Jurassic Park ရုပ်ရှင်ကနေအခု2022ခုနှစ်နွေရာသီမှာထွက်ခဲ့တဲ့ Jurassic World Dominion ရုပ်ရှင်အထိ Jurassic ရုပ်ရှင်စုစုပေါင်း6ကားရှိပါတယ်ဒီရုပ်ရှင်တွေကြောင့် Dinosaur ပြည်သက်တွေလည်းကမ္ဘာတဝန်းကြီးကြီးငယ်ငယ်မနှဲလှပါဘူးအဲဒါကြောင့်ရုပ်ရှင်ထဲမှာမြင်ရတဲ့ Dinosaur တွေကိုအခုလိုပြပွဲလုပ်ပြီးပြသနေတာပါဒီ Jurassic World The Exhibition ပြပွဲတွေကိုဝင်လိုက်တာ ਨੇ ရုပ်ရှင်တွေက Jurassic ကဘာကြီးတွေရောက်သွားတဲ့ခံစားမှုမျိုးရဖို့ဤပညာတွေနဲ့ဖန်တီးထားပါတယ
် The technology involved in the Jurassic World exhibition is phenomenal. Not only do we have the most incredible cutting edge animatronic dinosaurs that the fans get
Jurassic World ပြပွဲအတွက်လှုပ်ထားတဲ့ဤပညာတွေကမယုံနိုင်စရာကောင်းလောက်အောင်ကိုထူးကြပါတယ်နောက်ဆုံးတော့အစ်မင်းဤပညာတွေနဲ့ဖန်တီးထားတဲ့ Dinosaur ဆက်ရုပ်တွေလှုပ်ရှားတက်ဝင်နေတာကိုမြင်တွေ့ရမှာဖြစ်ပါတယ်တကယ်ဒိုင်နိုဆောကဘာတဲ့ရောက်နေသလိုခံစားမှုရစေတဲ့နောက်ခံအတန်တွေမိအောင်တွေနဲ့ဒိုင်နိုဆောတွေကိုအနီးကပ်လေ့လာနိုင်ကြမှာဖြစ်ပါတယ်ဒိုင်နိုဆောအစ်စ်တွေကိုအနီးကပ်မြင်နေရတဲ့အတိုင်းကိုခံစားကြရမှာပါတကယ်ကိုထူးခြားတဲ့အတွေ့အကြုံမျိုးရကြမှာသိကြပါတယ
်လှုပ်ရှားသက်ဝင်နေတဲ့ဒိုင်နိုဆောရုပ်ကြီးတွေကိုဖန်တီးထားတာကတော့ American ပြည်ထောင်စု Tennessee ပြည်နယ် Nashville မြို့မှာအခြေစိုက်တဲ့ City Neon ဆိုတဲ့ကုမ္ပဏီဖြစ်ပါတယ်ရုပ်ရှင်တွေကစားကွင်းတွေအတွက်အသက်ဝင်လှတဲ့ဆက်ရုပ်ကြီးတွေကိုအဓိကဖန်တီးပေးနေတဲ့ကုမ္ပဏီဖြစ်ပါတယ်။လန်ဒန်မြို့က Jurassic ကဘာထဲမှာကြောက်စရာအသားစားဒိုင်နိုဆောကြီးတွေကိုမြင်ရမှာဖြစ်သလိုချစ်စရာဒိုင်နိုဆောလေးတွေကိုလည်းမြင်ကြရမှာပါ။လူမှုကွန်ရက်တွေပေါ်မှာဓာတ်ပုံတင်ခြင်းတွေအတွက်ဒိုင်နိုဆောလေးတွေကိုအနီးကပ်ထိတွေ့ကန်ကြည့်နေပုံတွေအများကြီးကိုရိုက်နှိုင်ကြမှာဖြစ်ပါတယ်
။ He's nearly 2 years and he loved it. He was really
ဒူအနနဲ့ပြည့်ခဲ့နေပါပြီ။ဒီပြကန်းကိုသူအရန်ကြိုက်ပုံရပါတယ်ထူးထူးခြားခြားငင်ငင်လေးကြည့်နေရကသူတကယ်ကိုကြိုက်လို့ပါ
ဒိုင်နိုဆောအကောင်တွေကိုဒီမှာလေ့လာနိုင်တာမဟုတ်ပါဘူးဒိုင်နိုဆောတွေရဲ့ဆွန့်ပြစ်အညစ်အကြေးတွေကိုပါကင်ကြည့်လို့ရအောင်လုပ်ထားပါသေးတယ
်No, I really enjoyed it. Big fan of the movie, so it's good to sort of see it in person.
ကြားထားရည်မြင်ရတာသဘောကျပါတယ်။ကျွန်တော်က Jurassic ရုပ်ရှင်တွေကိုအရင်ကြိုက်တဲ့သူဆိုတော့ Dinosaur တွေကိုကိုယ်တိုင်အနီးကပ်မြင်ရတာတကယ်ကောင်းပါတယ်
။ Dinosaur ကဘာတွေရောက်လာကြသူတွေအနေနဲ့ Jurassic ရုပ်ရှင်တွေက Dinosaur တွေမွေးထားတဲ့နေရာကိုတကယ်ရောက်နေတယ်လို့ဖြစ်သွားတယ်လို့ပြောကြပါတယ်။ပြပွဲဖန်တီးထားကြသူတွေကလည်း Dinosaur အကောင်ပေါက်ကလေးတွေကအစအားလုံးကိုလစ်ဟာခွဲမရှိအောင်လို့အသေးစိတ်ဖန်တီးပြသထားကြပါတယ်။
But I think the thing is that the world of Jurassic World is something that we've always wanted to experience outside of film and finally we actually have that you know hands-on experience now
Jurassic ရုပ်ရှင်ကြည့်ဘူးသူတိုင်းဒိုင်နိုဆောတွေရှိတဲ့ကမ္ဘာကိုရောက်ဖူးချင်းလိုက်တာဆိုတဲ့စိတ်မျိုးဖြစ်ကြမယ်လို့ကျွန်တော်ထင်ပါတယ်အခုတော့ဒီအတွေ့အကြုံတွေကို Jurassic World မှာရနိုင်ကြပါပြီဒိုင်နိုဆောတွေကိုကင်ကြည့်ထိတွေ့ကြည့်နိုင်ပါတယ်သူတို့အသားကြီးကဘလို့လဲသူတို့ရိုးတွေကဘလို့လဲဆိုတာအားလုံးလေ့လာနိုင်ပါတယ်တကယ်ကိုကောင်းပါတယ်နည်းနည်းလေးကြောက်စရာကောင်းပါတယ်
ကမ္ဘာတဝန်း Jurassic ရုပ်ရှင်တွေဘလောက်အောင်မြင်တယ်လဲဆိုရင် ဒိုင်နိုဆောရုပ်ရှင်နဲ့ပတ်သက်တဲ့ကစားစရာတွေအဝတ်အထည်တွေအသုံးဆောင်တွေမျိုးစုံကိုထုတ်လုပ်ရောင်းချနေရတာကိုပဲချိန်ထိုင်ပါတယ်။တချို့ကစားကွင်းကြီးတွေမှာဆိုရင် Jurassic ရုပ်ရှင်တွေထဲမှာပါတဲ့ရင်မျိုးတွေကိုစီးနိုင်အောင်အထိလှုပ်ထားကြတာပါ
။ I'm sitting in one of the iconic gyrospheres which as those of you who are fans of the Jurassic World films will recall made such a
ကျွန်တော်အခု gyrosphere ရင်ပေါ်မှာထိုင်နေတာဖြစ်ပါတယ်။ Jurassic World ရုပ်ရှင်တွေရဲ့ပရိသတ်ဆိုရင်တော့ရုပ်ရှင်ထဲမှာဒီရင်တွေဘယ်လောက်အဓိကကျလဲဆိုတာမှတ်မိကြမှာပါ။ Jurassic ရုပ်ရှင်ကိုတစ်ကမ္ဘာလုံးကလူကြီးလူငယ်မျိုးတိတ်ကြိုက်ကြပါတယ်။ရုပ်ရှင်လက်မှတ်နဲ့ရုပ်ရှင်နဲ့ပတ်သက်တဲ့ပစ္စည်းတွေအယောင်စုစုပေါင်းကဒီကနေ့ထိဒေါ်လာ5ဘီလီယံကျော်နေပါပြီ။2022လွေရာသီမှာထွက်တဲ့ Jurassic World Dominion ရုပ်ရှင်တစ်ခုရဲ့ကိုကမ္ဘာတဝန်းဝင်ငွေဒေါ်လာ1ဘီလီယံနီးပါးရှိပါတယ်။အဲဒါကြောင့်အခုလိုသူ့ရဲ့ပရိသတ်တွေဒီ Jurassic World ပြပွဲကိုလာကြည့်နိုင်တဲ့အပေါ်ကျွန်တော်တကယ်ကိုဝမ်းသာပါတယ်။ဂုဏ်လဲယူပါတယ်
။ဗြိတိန်နိုင်ငံလန်ဒန်မြို့က Excel London အဆောက်အကြီးထဲမှာပြသနေတဲ့ Jurassic World The Exhibition ပြပွဲမျိုးကို America, Australia, Spain နဲ့တရုတ်နိုင်ငံတွေမှာပြသခဲ့ပြီးဖြစ်ပါတယ်။အခုလန်ဒန်ကပြပွဲကို2022ခုနှစ်နိုဗ ెంబ ာလကုန်ပိုင်းအထိပြသဖို့အစီအစဉ်ရှိပေမဲ့အားပေးသူတွေကြောင့်အချိန်တိုးပြသမဲ့အလားအလာတွေရှိနေပါတယ်။လက်မှတ်ကတော့လူကြီးလက်မှတ်တစ်စောင်ကို Starling Pound 20ပေးရမှာဖြစ်ပြီးတော့ကလေးလက်မှတ်တစ်စောင်ကို Starling Pound 73 Pound ပေးရမှာဖြစ်ပါတယ်ရှင်။ကျွန်မဆူမြတ်မော်ပ
ါ။မဆူမြတ်မော်ရဲ့ကဘာတလွားခီးသွားအစီအစဉ်ကိုနောက်တစ်ပတ်ဒီချိန်မှလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ဒီ UI ကနေထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေရေဒီယိုအစီအစဉ်အစအဆုံးနဲ့အတူ TV သတင်းလွှာတွေကို VOA ရဲ့ Internet ဆမ်းနာဖြစ်တဲ့ burmese@voanews.com မှာလာရောက်ဖတ်ရှုနိုင်တယ်လို့ကြည့်ရှုနားဆင်နိုင်ပါတယ်။ VOA ကိုဝေဖန်စာရီအကြံပေးစာရီနဲ့အတူတော်တာရှင်တွေနားဆင်လို့တဲ့တိတ်သက်ချင်တွေတောင်းဆိုနိုင်အီးမေးလ်နဲ့လည်းဆက်သွယ်ပေးဖို့လိုတယ်ဆိုရင်တော့ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးမှာပ
ါ။မြန်မာနိုင်ငံတည်းကအကြမ်းဖက်မှုတွေကနေအိုးအိမ်စွန့်ထွက်ပြေးတိမ်းရှောင်ရသူကလေးငယ်9သိန်းကျော်ထိရောက်ရှိလာပြီးအခုအညီအကြီးအကျယ်လိုအပ်နေတဲ့ကလေးတွေကိုနိုင်ငံတကာအသိုင်းအဝိုင်းကပို့ပြီးအကာအကွယ်ပေးချဖို့နိုင်ငံတကာအခုအညီပေးရေးအဖွဲ့ Save the Children ကနိုဝင်ဘာလ1ရက်နေ့မှာပန်ကြားပါတယ်။မြန်မာပြည်နာဟာဆိုရင်ကမ္ဘာမှာရန်ပုံငွေမလုံလောက်ဆုံးလူသားချင်းစာနာမှုဆိုင်ရာအချက်အတဲကြီးဖြစ်တယ်လို့လည်းထောက်ပြပါတယ်။ဆရာနာသိမ့်ပြီးနောက်ပိုင်းပေါ်ပေါက်လာတဲ့မြန်မာနိုင်ငံတွင်းကလူသားချင်းစာနာမှုဆိုင်ရာအချက်အတဲကြီးကိုဖြည့်ရှင်းနိုင်ရေးကုလသမဂ္ဂကလည်းရန်ပုံငွေဒေါ်လာ643သန်းထပ်မံလိုအပ်နေတယ်လို့ပြောဆိုထားပါတယ်။သတင်းသမားတွေကိုတက်ဖြတ်တာအပါအဝင်မီဒီယာတွေအပေါ်ဖိနှိပ်မှုတွေရှိနေပေမဲ့အပြစ်ပေးအရေးယူမခံရတဲ့အဆိုးဆုံးနိုင်ငံတွေစီးမှာမြန်မာနိုင်ငံကိုပထမဆုံးအချိန်ဖြစ်ထည့်သွင်းလိုက်ပါတယ်။နယူးယောက်အခြေစိုက်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ရဲ့2022ခုနှစ်အညွန့်ဂိတ်မှာဖမ်းဆီးထားစဉ်တေဆုံးခဲ့ရသူ3ယောက်အပါအဝင်ပြီးခဲ့တဲ့7နှစ်အတွင်းမြန်မာနိုင်ငံမှာသတင်းမီဒီယာသမား9ယောက်အသက်ခံခဲ့ရကြောင်းလည်းဖော်ပြထားပါတယ်။သတင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေရှိပေမဲ့အပြစ်ပေးအရေးယူမခံရတဲ့စီးရင်မှာပထမဆုံးအချိန်အဖြစ်မြန်မာနိုင်ငံပါဝင်လာတယ်လို့သတင်းသမားတွေကိုဖမ်းဆီးထိန်းသိမ်းမှုတွေများတဲ့နိုင်ငံတွေစီးရင်မှာအဆင့်တိုးလာတာတွေဟာမြန်မာနိုင်ငံမှာ2020ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ဆန္ဒပြသူတွေနဲ့သတင်းဖော်ပြဖို့ကြိုးပမ်းသူတွေအပေါ်ဘလောက်ထိအပြင်းထန်ဖိနှိပ်လာတာလဲဆိုတာကိုပြသရာရောက်တယ်လို့လဲ CPJ ရဲ့အကြီးအကဲက VOA ကိုပြောဆိုပါတယ်ယူကရိန်းနိုင်ငံနီပရိုမြစ်အရှိတ်ဘက်ကန်အနီမှာနေထိုင်ကြတဲ့တောင်းနဲ့ချီတဲ့ယူကရိန်းပြည်သူတွေကိုနေရာပြောင်းရွှေ့ဖို့ရုရှားကညွှန်ကြားထားပြီးဒါဟာအတင့်အကျပ်အိုးအိမ်ဆွန့်ခွာပြောင်းရွှေ့ခိုင်းမှုမြောက်တယ်လို့ယူကရိန်းအစိုးရကပြောပါတယ်။ယူကရိန်းရဲ့တံပြန်ထိုးစစ်ဆင်နွှဲလာမဲ့အရေးစိုးရိမ်ချက်ကြောင့်ရုရှားကအာဏာပိုင်တွေကဒေသခံ9000လောက်ကိုပြောင်းရွှေ့ခိုင်းနေတာဖြစ်တယ်လို့လည်းပြောပါတယ်ရှင
်။သတင်းချင်းချုပ်ကိုမတ်သိန်းကြီးထက်ကပြောပြပေးကြတာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုက6ရဲမှဖြစ်ပါတယ်။အတံပိုင်းနဲ့ရုပ်တံပိုင်းဆိုင် engineer တွေကတော့ Jimmy Cook နဲ့ Daryl Smith တို့ဖြစ်ပါတယ်။ဗုဒ္ဓဘူးနေ့မနေ့ VOA အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ24 40 51နဲ့လိုင်းလံမီတာ190တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အမျိုးမျိုးကနေကင်းဝေးကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာသက်ပါ
This program has come to you from the Voice of America, Washington.